Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဖေဖော်ဝါရီလ12ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ line 2မီတာ24 25 32 51နဲ့ line လာမီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်ကျမရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါမြောက်ကိုရီးယားကပယ်တင်းတဲ့ဒုံးကျည်တစ်စင်းတနင်္ဂနွေနေ့မနေ့ခင်းအစောပိုင်းမှာဂျပန်ပင်လယ်ထဲကိုဖြစ်ခတ်ခဲ့ပါတယ်။တနင်္ဂနွေလုံးအဖြစ်ရစားချုပ်မှာလက်မှတ်ရေးထိုးချဖို့တိုင်းရင်းသားလက်နက်ကန်အားလုံးကိုဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်။ကမ္ဘောဒီးယားအတိုက်ခံခေါင်းဆောင်ဆမ်ရင်စီကတော့ပါတီခေါင်းဆောင်အဖြစ်ကရောအဖွဲ့ဝင်အဖြစ်ကနေပါနှုတ်ထွက်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီညသတင်းတွေပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ကော့ပီဒေါင်းစုအတွက်အကောင်းဆုံးလုတ်ပေးကျင်တဲ့စေတနာဖြစ်ရှိတယ်လုတ်ပေးနိုင်တဲ့စွမ်းရည်ရှိတယ်ဆိုတော့ယုံကြည်သောအားဖြင့်ဒီမတို့ရဲ့27ပင်လုံညီလာခံမှာ
ပင်လုံမြို့မှာကျင်းပတဲ့90ပြည်ပြည်ထောင်စုနဲ့အခမ်းအနားတွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တိုက်တွန်းပြောဆိုချက်တွေဖြစ်ပါတယ်။ပြည်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကိန်းကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တရင်ထိုက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင်
။မြောက်ကိုရီးယားကမျိုးမြင်မသိတဲ့ပဲထင်းတက်ဒုံးကျည်တစ်စင်းတနင်္ဂနွေနေ့မနေ့အစောပိုင်းမှာဂျပန်ပင်လယ်ထဲကိုပစ်ခတ်ခဲ့ပါတယ်။ဒုံးကျည်ပစ်ခတ်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားအစိုးရကကြေညာချက်မထုတ်ပါဘူး။ဒါပေမဲ့ကျွမ်းကျင်သူတို့ကတော့ဂျပန်နိုင်ငံတွင်းကပစ်မှတ်တွေကိုရောက်နိုင်စွမ်းရှိတဲ့တာလတ်ပြည်ဒုံးကျည်တစ်စင်းစမ်းသပ်ပစ်လွတ်ပုံရတယ်လို့ပြောဆိုကြပါတယ်။အမေရိကန်ပြည်ထောင်စုနောက်ဖက်ကမ်းခြေအထိရောက်နိုင်စွမ်းရှိတဲ့တာဝေးပစ်ပဲ့တင်းတက်ဒုံးကျည်ကိုမြောက်ကိုရီးယားတို့စမ်းသပ်ခဲ့တဲ့အထောက်အထားတော့မတွေ့ရဘူးလို့လည်းကျွမ်းကျင်သူတို့ကထပ်လောင်းပြောပါတယ်။မြောက်ကိုရီးယားတို့ပဲတင်းတက်ဒုံးကျည်စမ်းသပ်ချိန်အမေရိကန်စံတော်ချိန်စနေနေ့နောက်ပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာညစာစားနေကြတာဖြစ်ပါတယ်။ဂျပန်ပင်လယ်ပြင်တွင်းကိုမြောက်ကိုရီးယားတို့ကပဲတင်းတက်ဒုံးကျည်တစ်စင်းပစ်လွတ်ခဲ့တာဟာလုံးဝသဲငင်းခံနိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောဆိုပါတယ်။အမေရိကန်သမ္မတထရန့်နဲ့ဖလော်ရီဒါကမိုင်းအီလာကိုအပန်းဖြေအင်ယာမှာအမေရိကန်နဲ့ဂျပန်ခေါင်းဆောင်တို့အရေးပေါ်ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဂျပန်ဝန်ကြီးချုပ်ကအခုလိုပြောဆိုတာဖြစ်ပါတယ်။အမေရိကန်သမ္မတထရန့်ကလည်းအမေရိကန်ပြည်ထောင်စုအနေနဲ့ကြီးမြတ်တဲ့မဟာမိတ်ဂျပန်နိုင်ငံဘက်ကနေယာနှုန်းဖြင့်ထောက်ခံရက်တည်တယ်ဆိုတာကိုအားလုံးကိုအသိပေးချင်ပါတယ်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နှစ်ဦးတွေ့ဆုံကြတဲ့ထိပ်သီးဆွေးနွေးပွဲတွေရဲ့ဒုတိယမြောက်နေ့အဖြစ်မနေ့စနေနေ့တုန်းကတော့နှစ်နိုင်ငံခေါင်းဆောင်တွေဟာအပန်းဖြေရင်အလုပ်ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အမေရိကန်နဲ့ဂျပန်မဟာမိတ်ဖြစ်မှုဟာအရှေ့အာရှဒေသငြိမ်းချမ်းရေးအတွက်အုတ်မြစ်ဖြစ်တယ်လို့သမ္မတထရန့်ကအင်ဗီရောမှာကြေညာပြောဆိုခဲ့ပြီးနောက်တနေ့စနေနေ့မှာတော့ခေါင်းဆောင်နှစ်ဦးဟာဖလော်ရီဒါပြည်နယ်အပန်းဖြေကမ်းခြေမှာရှိတဲ့မားအာဂိုလာအင်ယာအနီးကဂေါ့ဖ်ကွင်းမှာကော့ဖ်ကစားခဲ့ကြတယ်လို့အဲ့ဒီကထရန့်ပိုင်ဆိုင်တဲ့အပန်းဖြေနေရာတွေမှာအပန်းဖြေစားသုံးရင်းအလုပ်စကားကိုပြောဆိုဆွေးနွေးခဲ့ပါတယ်။သမ္မတထရန့်တို့ရဲ့ရင်တန်းခေါင်းရိုက်မဲ့နေရာကိုရောက်မလာခင်အဲ့ဒီနေရာမှာဒါဇင်နဲ့ချီတဲ့လူတို့ကအမုန်းစကားတွေရက်တိုက်ပွဲဝင်ကြစို့ဆိုတဲ့ဆိုင်းဘုတ်တွေကန်ပြီးဆန္ဒပြခဲ့ကြပါတယ်။ဖလော်ရီဒါကိုမထွက်ခွာခင်တောက်ကြနေတုန်းကတော့ခေါင်းဆောင်နှစ်ဦးဟာနှစ်နိုင်ငံရေးရှိလက်တွဲလုပ်ခဲ့တဲ့လုံခြုံရေးသဘောတူညီမှုတွေကိုဆက်ပြီးထိန်းသိမ်းသွားဖို့နဲ့စီးပွားရေးဆက်ဆံမှုပုံမအားကောင်းလာစေဖို့ဆွေးနွေးခဲ့ကြပါတယ်။
အမေရိကန်ပြည်ထောင်စုအတွင်းပြီးခဲ့တဲ့သတင်းဘက်ကအနာပိုင်တို့ရဲ့စီးနှင်းရှာဖွေမှုတွေအတွင်းတရားမဝင်ရွှေ့ပြောင်းနေထိုင်သူယာနဲ့ချီဖမ်းဆီးခံရပါတယ်။ဖမ်းဆီးမှုတွေကအမေရိကန်သမ္မတထရန့်လက်မှတ်ရေးထိုးထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်နဲ့မပတ်သက်ဘူးလို့အနာပိုင်တို့ကပြောပါတယ်။ဥပဒေချိုးဖောက်တဲ့တရားမဝင်နေထိုင်သူတွေကိုနှိမ်နင်းတာကရွေးကောက်ပွဲဂရိကဝတ်ကိုအကောင့်ထဲပေါ်လာတာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာ Twitter စာမျက်နှာကနေရေးသားပါတယ်။လူစုခိုင်းသားတွေမှုရစေဝါရောင်းဝယ်သူတွေနဲ့တခြားသူတွေကိုရှင်းလင်းနေပါပြီလို့လည်း Twitter မှာရေးပါတယ်။ဥပဒေချိုးဖောက်တဲ့တရားမဝင်နေထိုင်သူတွေကိုပြစ်မှတ်ထားစီးနှင်းရှာဖွေတာဖြစ်ပြီးဒါကလည်းပုံမှန်ဆောင်ရွက်ချက်သာဖြစ်ပါတယ်လို့အမိမြေလုံခြုံရေးဝန်ကြီးဌာနရဲ့ပြောခွင့်ရ Gillian Christensen က Washington Post သတင်းစာကြီးကိုပြောဆိုပါတယ်။အနည်းဆုံးပြည်내6ခုလိုမှာစီးနှင်းရှာဖွေမှုတွေလုပ်ခဲ့တဲ့အထက် Atlanta, Chicago, New York နဲ့ Los Angeles တို့လိုမြို့ကြီးတွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းလူ160ကျော်ဖမ်းဆီးခဲ့တာပါ။ Los Angeles မြို့ကနေဖမ်းဆီးခဲ့သူတွေရဲ့85ရာခိုင်နှုန်းကရာဇဝတ်မှုကြီးတွေကျူးလွန်ခဲ့သူတွေဖြစ်တယ်လို့ Los Angeles မြို့ကလူဝင်မှုနဲ့အောက်ခွန်ကြီးကြပ်ရေးဆိုင်ရာညွှန်ကြားရေးမှူး David Marin ကပြီးခဲ့တဲ့တောက်ကြနေတုန်းကသတင်းထောက်တွေကိုပြောပါတယ်။ဒီဖမ်းဆီးမှုတွေကသမ္မတ Trump ရဲ့အမိန့်ညွှန်ကြားချက်နဲ့ပတ်သက်မှုမရှိဘူးဆိုလဲသူကပြောပါတယ်။အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်နေထိုင်သူခမန်းကြီး17တန်းတို့ကိုတိတိယောက်ယောက်ကင်တွဲဖို့အမေရိကန်သမ္မတ Trump ကပြီးခဲ့တဲ့လကအမိန့်ညွှန်ကြားချက်ထုတ်ထားတာလည်းဖြစ်ပါတယ်။
တူရီနိုင်ငံမြို့တော်အစ္စတန်ဘူနိုင်ကလပ်တခုမှာနှစ်သစ်ကူးနေ့ကပြစ်ခတ်မှုအတွင်းလူ39ယောက်ကိုတပ်ဖြတ်မှုအများအပြားထိခိုက်ဒဏ်ရာရစေမှုနဲ့ဥဇဘက်ကစ္စတန်နိုင်ငံသားအမျိုးသားတဦးကိုတူရကီတရားရုံးတခုကတရားဝင်ဆွဆဲချက်တင်လိုက်ပြီးဖြစ်ပါတယ်။မက်ရှာရီဘော့ဖ်ကိုလက်နက်ကင်အကြမ်းဖက်အဖွဲ့ IS နဲ့ဆက်သွယ်မှုလက်နက်ပိုင်ဆိုင်မှုအခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်တွေကိုဖျက်လို့ဖျက်ဆီးလုပ်ဖို့ကြံစီမှုလူသားမှုတွေနဲ့မနေ့စနေနေ့ကအစ္စတန်ဘူးကတရားရုံးတစ်ခုကဆွဲချက်တင်လိုက်တာဖြစ်ပါတယ်။အစ္စတန်ဘူးမြို့တော်မှာပြစ်ခတ်ပြီးထွက်ပြေးခဲ့တဲ့မက်ရှာရီဘော့ဖ်ကိုနိုင်ငံတော်ဝန်စီးနှင်းရှာဖွေခဲ့ပြီးနောက်ပြစ်ခတ်မှုဖြစ်ပြီး19ရက်အကြာမှာဖမ်းဆီးမိတာဖြစ်ပါတယ်။မက်ရှာရီဘော့ဖ်ကအာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်တင်ဒဏ်တက်ရောက်ခဲ့ပြီးဇန်နဝါရီလ1ရက်နေ့အစောပိုင်းမှာရီနာနိုင်ကလပ်ကိုတိုက်ခိုက်ခဲ့တယ်ဆိုတာဝန်ခံခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အစ္စလာမစ်အစွန်းရောင် S အဖွဲ့ကအကြမ်းဖက်သမားတွေလို့တန်တရားရှိထားသူအခြားနှုတ်ဦးကိုလည်းဥရောပမှာတိုက်ခိုက်မှုကြီးလုပ်ဖို့စီစဉ်မှုနဲ့တူရကီနိုင်ငံတောင်ပိုင်းတရားရုံးတစ်ခုမှာဆွဲချက်တင်ထားတယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ဖိုင်းတိုမီတာ24 kHz 12395ဖိုင်းတိုမီတာ25 kHz 11965ဖိုင်းတိုမီတာ32 kHz 93235ဖိုင်းတိုမီတာ51 kHz 5885စနီတနူးနေမှာဖိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝင်မြန်မာပိုင်းစီစဉ်ကနေတင်းငွေတွေနဲ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။တနိုင်ငံလုံးအဖြစ်ခတ်ရက်စဲရေးစာချုပ် NCA မှာတိုင်းရင်းသားလက်နက်ကိုင်တွေအားလုံးလက်မှတ်ရေးထိုးကြဖို့ဒီကနေ့တင်းငွေတွေနဲ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတိုက်တွန်းသွားပါတယ်
။ညင်ကြားရေးစာချုပ်ကိုလက်မှတ်မထိုးရသေးတဲ့ကျမတို့ရဲ့တိုင်းရင်းသားအစုအဖွဲ့တွေကိုမေတ္တာရက်ခံကြပါတယ်။တတိရှိရှိနဲ့ကိုယ့်ကိုယ်ကိုယုံကြည်စွာနဲ့လက်မှတ်ထိုးလိုက်ပါကျမတို့ရဲ့27ရာစုပင်လုံထဲမှာပါဝင်လိုက်ကြပါ
မြမငင်းချင်ကြီးကိုမလိုလားသူတွေရှိနေပေမဲ့လည်းညီညွတ်မှုနဲ့အခက်အခဲတွေကိုကျော်လွှားနိုင်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။1948ခုနှစ်တုန်းကမြမလွတ်လပ်ရေးခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားတွေချပင်လုံစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတဲ့ရှမ်းပြည်နယ်ပင်လုံမှာကျင်းပတဲ့ပြည်ထောင်စုနေအခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုလိုတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်ရှင်။
ကမ္ဘောဒီးယားတိုက်ခိုက်ပါတီရဲ့ဩဇာကြီးတဲ့ခေါင်းဆောင်ဆမ်ရင်စီရဲ့ပါတီကနှုတ်ထွက်စာကိုပါတီအလုံးမှုဆောင်အဖွဲ့ဝင်တွေကဒီကနေ့လက်ခံလိုက်တယ်လို့ AP သတင်းဌာနကရေးပါတယ်။ပါတီညီလာခံမကျင်းပနိုင်ခင်မှာဒုတိယအကြီးအကဲခမ်ဆိုကာကပါတီရဲ့ယာယီခေါင်းဆောင်အဖြစ်တာဝန်ယူဖို့ရှိပါတယ်။နိုင်ငံရေးပါတီတွေရဲ့ခေါင်းဆောင်တွေဟာပြစ်မှုဆိုင်ရာစီရင်ချက်ချမှတ်ခံထားရရင်ပါတီကိုဖျက်သိမ်းလိုက်နိုင်တဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုကမ္ဘောဒီးယားအစိုးရကပြင်ဆင်ပြဋ္ဌာန်းဖို့ဆောင်ရွက်နေတာကြောင့်အဓိကအတိုက်ခံပါတီရဲ့ခေါင်းဆောင်ဆမ်ရင်စီကယာရူးကနေနှုတ်ထွက်စာတင်ခဲ့တာဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်ဆမ်ရင်စီကအသေးပြတ်မှုနဲ့ထောင်ဒဏ်2နှစ်ပြစ်ဒဏ်စီရင်ခံထားရပြီးဒါကိုရှောင်လွှဲနိုင်ဖို့2015ခုနှစ်ကတည်းကပြည်ပမှာတင်းရှောင်နေတာဖြစ်ပါတယ်။နောက်ထပ်မစစ်ဆေးရသေးတဲ့အမှုတွေလည်းရှိနေပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဒေသန္တရရွေးကောက်ပွဲတွေကိုလာမယ့်ဇွန်လအတွင်းကျင်းပဖို့ရှိပြီးအထွေထွေရွေးကောက်ပွဲကိုတော့လာမယ့်2018ခုနှစ်မှာကျင်းပမှာဖြစ်ပါတယ်
။ဂရိနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့သီဆာလိုနီကီမှာတွေ့ထားရတဲ့ဒုတိယကမ္ဘာစစ်ကြံဘုံကိုအန်ဒီယံမရှိအောင်ကျွမ်းကျင်သူတွေ12တန်ဖြုတ်ဖို့အတွက်မြို့ကန်လူပေါင်း9000ကျော်တို့နေအိမ်တွေကနေရွှေ့ပြောင်းပေးထားကြရပါတယ်။ပြီးခဲ့တဲ့သတင်းဘက်ကဓာတ်ဆီလိုက်တစ်ခုမှာတူးဖော်ရင်းမြေအောက်အနက်5မီတာလောက်မှာပောက်ကွဲပစ္စည်း250ကီလိုဂရမ်ပါဝင်တဲ့ဘုံကိုတွေ့ခဲ့တာဖြစ်ပါတယ်။ဘုံထွေးတဲ့နေရာနဲ့2ကီလိုမီတာပတ်လည်မှာနေထိုင်ကြသူတွေနေအိမ်ကနေထွက်ခွာသွားဖို့အတွက်ရဲတွေကတိုင်တက်ဆင်လိုက်လံသတိပေးခဲ့ပါတယ်။လူအများအပြားကတော့ကိုကားနဲ့ကိုထွက်ခွာနေကြတယ်လို့တချို့တို့ကတော့မြို့ထဲကအစားအသောက်နဲ့အမိုးကာရှိနိုင်တဲ့ကျောင်းတွေကစားရုံတွေကိုခီးတယ်တင်ကားတွေနဲ့ပြောင်းရွှေ့ပေးခဲ့ပါတယ်။စေယုံဖြဲအနီးမှာခိုးလုံနေကြတဲ့ဒုက္ခသည်တွေနဲ့ရွှေ့ပြောင်းအခြေချသူတွေကိုလည်းရွှေ့ပြောင်းပေးထားပြီး သူတို့ကိုတော့ပြတိုက်တစ်ခုမှရွှေ့ပြောင်းထားပါတယ်။ဘုံရှင်လေးရဲ့လုပ်ငန်းကတရက်လုံးကျနိုင်တယ်လို့ဒေသဆိုင်ရာအာဏာပိုင်တို့ကပြောပါတယ်။ဒါပေမဲ့တော့စစ်တပ်ကတော့ဘုံကိုစနစ်တန်ဖြုတ်ပြီးရှင်းလင်းနိုင်ဖို့နဲ့အနီးအနားကတနက်ပြက်ကွင်းတွေကိုသွေးယူသွားနိုင်ဖို့အတွက်တိထက်ပိုးချနိုင်တယ်လို့တစွန်းတစထုတ်ပြောထားပါတယ်။1943ခုနှစ်တုန်းကဗြိတိရှလေရင်ဒဇင်းရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမြို့ရဲ့ယထာဘူရာရုံအနီးကျရောက်ခဲ့တဲ့ဘုံဖြစ်တယ်လို့လည်းဂရိမီဒီယာကဖော်ပြပါတယ်ရှင်
။ဆိုမာလီယာနိုင်ငံမိုဂါဒီရှူမြို့ပြင်မှာရှိတဲ့အစိုးရတပ်စခန်းငယ်နှစ်ခုကိုအယ်ရှာဘက်စစ်သွေးကြတွေကတနင်္ဂနွေအာရုံတက်ချိန်မှာဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တယ်လို့ဒေသခံနဲ့စစ်ဘက်အတိုင်းဝိုင်းကပြောပါတယ်။စစ်သွေးကြတွေဟာဒီစီလီနဲ့ဝါမဟန်ကျွာတွေမှာရှိတဲ့အစိုးရတပ်စခန်းတစ်ခုကိုတပြိုင်နက်တည်းဝင်တိုက်ခဲ့တာဖြစ်တယ်လို့ကြေးရွာဒေသခံတွေကပြောပါတယ်တပ်စခန်းတစ်ခုစီမှာစစ်သား 450 လောက်တက်ချထားကြောင်းစစ်ဖက်တောင်းဝန်ရှိသူတွေကပြောပြီးစီးနှင်းမှုအတွင်းတီစီလီတပ်စခန်းမှာစစ်သား2ဦးထက်မနည်းသေဆုံးသွားတယ်လို့သိရပေမဲ့ဝါမဟန်စခန်းရဲ့အခြေအနေကိုတော့မသိရသေးပါဘူးအဲ့ဒီဒေသကိုစစ်ကူပို့လိုက်တဲ့စစ်ရင်နှန်းဟာလည်းဝမ်လာဝင်းမြို့နားမှာလမ်းဘေးထောင်ဘုံတိုက်ခိုက်ခံရတာကြောင့်4ဦးသေဆုံးပြီးအဲ့ဒီထဲမှာဒုတက်မှုတစ်ယောက်ပါဝင်ခဲ့ပါတယ်ပေါင်ကျင်း 1100 ကျော်ရှိပြီးကမ္ဘာကိုခန္ဓာအလေးချိန်အများဆုံးလို့ယူဆရသူအသက်36နှစ်အရွယ်အီဂျစ်အမျိုးသမီးတူဦးကိုသူ့ရဲ့ပေါင်ကျင်း short ချဖို့နဲ့ပုံမှန်နေထားရောက်ဖို့အိန္ဒိယနိုင်ငံမွန်ဘိုင်းဆေးရုံမှာခွဲစိတ်မှုခံယူမှာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုမတ်တရင်ထိုင်တဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်နှစ်90ပြည့်ပြည်ထောင်စုနှစ်အခမ်းအနားမှာဒေါအောင်ဆန်းစုကြည်ပါတို့တိုက်တွန်းခဲ့တယ်လဲဆိုတာကိုအရင်ဆုံးတင်ပြပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာဒီကနေ့မနေ့ကျင်းပတဲ့နှစ်90ပြည့်ပြည်ထောင်စုနှစ်အခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်ပြီးမိန့်ခွန်းပြောကြားရမှာပင်လုံစာချုပ်နဲ့ပင်လုံရဲ့ဂတိကဘုတ်တွေကိုအလေးထားအဓိပ္ပာယ်ဖွင့်ဆိုခဲ့တယ်လို့ငြိမ်းချမ်းရေးအတွက်ယုံကြည်ချက်ရှိပါဝင်ဆောင်ရွက်ဖို့အဓိကထားတိုက်တွန်းသွားပါတယ်ဒီကနေ့အခမ်းအနားမှာပါဝင်တဲ့ဒီတိုင်းရင်းသားလူငယ်တွေနဲ့ဆွေးနွေးတဲ့ငြိမ်းချမ်းရေးစကားဝိုင်းမှာလည်းပင်လုံဂတိကဝတ်နဲ့အပေးယူလို့ညှိနှိုင်းဆွေးနွေးရေးတွေကိုထက်သွင်းပြောကြားခဲ့ပါတယ်။ဒီသတင်းကိုတော့ပင်လုံမြို့ကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့90ပြည့်ပြည်ထောင်စုနှစ်အခမ်းအနားဟာတမိုင်းဝင်ပင်လုံစာချုပ်ချုပ်ဆိုရာပင်လုံမြို့မှာနိုင်ငံတော်အဆင့်အခမ်းအနားအဖြစ်နှစ်ပေါင်းများစွာအတွင်းပြပါဆုံးအကြိမ်ပြန်လည်ကျင်းပတာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့တဲ့ခေါင်းဆောင်ကြီးတွေရဲ့မိသားစုတွေနဲ့အတူတက်ရောက်ခဲ့တာဖြစ်ပါတယ်။ဒီအခမ်းအနားမှာဒေါအောင်ဆန်းစုကြည်ကပင်လုံစာချုပ်ရဲ့အနှစ်သာရကိုအခုလိုထည့်သွင်းပြောကြားပါတယ်
။စိုးစောကဖတ်ပြသွားတဲ့ပင်လုံစာချုပ်ရဲ့အချက်လက်တွေကိုလေ့လာမယ်ဆိုလို့ရှိရင်တိုင်ပင်ချင်းဆွေးနွေးချင်းညှိနှိုင်းချင်းသဘောတူညီမှုယူခြင်းဆိုတဲ့မူတွေပေါ်မှာအခြေခံပြီးတော့ကျမတို့ပြည်တော်စုကိုစတင်ထူထောင်ခဲ့တာဖြစ်ပါတယ
်။တိုင်းပြည်ငြိမ်းချမ်းရေးရရှိဖို့အတွက်လည်းယုံကြည်ချက်ရှိရှိပါဝင်စေဖို့အခုလိုပန်ကြားပါတယ်
။ကျမတို့ငြိမ်းချမ်းရေးဖြစ်စဉ်ထဲမှာပါနေတဲ့အစုအဖွဲ့ပုဂ္ဂိုလ်များအားလုံးဟာကိုယ့်ကိုယ်ကိုယုံကြည်တယ်။ကိုယ်ဟာကိုယ့်နိုင်ငံအကျိုးအတွက်ငြိမ်းချမ်းနဲ့ညီနဲ့ဆောင်ရွက်နိုင်တဲ့အရေးချင်းရှိတယ်ဆိုတာဟာယုံကြည်ဖို့ဟာပထမလိုအပ်ချက်ဖြစ်ပါတယ်ဒီလိုယုံကြည်မှုရှိပြီဆိုလို့ရှိလို့ရှိရင်ငြိမ်းချမ်းရေးညီလာခံမှာမပါဝင်နိုင်တဲ့သူတယောက်မှရှိမှာမဟုတ်ပါဘူးကိုယ်ကိုယ်ကိုယုံကြည်သောအဖြစ်ကိုဟာကိုယ်နိုင်ငံကိုယ့်ပြည်ထောင်စုအတွက်အကောင်းဆုံးလုပ်ပေးခြင်းတဲ့စေတနာဖြစ်ရှိတယ်လုပ်ပေးနိုင်တဲ့စွမ်းရည်ရှိတယ်ဆိုတာကိုယုံကြည်သောအဖြစ်ဒီမတို့ရဲ့27ပင်လုံညီလာခံမှာအားလုံးပါဝင်ကြပါလို့ကျမအနေနဲ့ဆော်ဩခြင်းပါတယ
်ဒေါ်ဆန်းစုကြည်ဒီကနေ့ပြောဆိုတဲ့မိန့်ခွန်းမှာငင်းချမ်းရေးရယူရေးအတွက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်ကိုလက်မှတ်ရေးထိုးပြီး27ရာစုပင်လုံမှာပါဝင်ရေးကိုအဓိကထားတိုက်တွန်းထားပါတယ်ဒီနေ့အခမ်းအနားမှာပါဝင်တဲ့တိုင်းရင်းသားလူငယ်တွေနဲ့ဆွေးနွေးတဲ့ငင်းချမ်းရေးစကားဝိုင်းမှာလည်းဒေါ်ဆန်းစုကြည်ကပင်လုံဂတိကဝတ်ပေါ်အခုလိုအသေးပဲဖွင့်ပြောဆိုပါတယ်
တိုင်းမင်းဆွေးနွေးပြီးအဖြေရှာမယ်ဆိုတာဟာပင်လုံရဲ့အဓိကဂတိကဝတ်ဖြစ်ပါတယ်ဒီတော့ကျမတို့အနေနဲ့တိုင်းမင်းဆွေးနွေးပြီးတော့အဖြေရှာနိုင်တဲ့အဆင့်ကိုမရောက်ဘူးဆိုရင်တော့ဒါပင်လုံစာချုပ်ဟာစကားပဲရှိတယ်အပြုအမူမရှိဘူးလို့ပြောလို့ရပါတယ်အခုဆိုရင်ကျမတို့ကတိုင်းပင်ဆွေးနွေးပြီးတော့အဖြေရှာဖို့အတွက်ဒီညီလာခံမျိုးကိုအားလုံးကိုဖိတ်ခေါ်နေတာပါညီလာခံအတွင်းမှာတိုင်းပင်မယ်ဆွေးနွေးမယ်အဖြေရှာမယ်
ပင်လုံစာချုပ်ပါဂရီကိုဝတ်တွေကိုဆက်လက်အကောင့်ထဲပေါ်ဖို့27ရာစုပင်လုံညီလာခံဆိုတဲ့နိုင်ငံရေးမူပေါင်းတစ်ခုချမှတ်ထားတာဖြစ်ပြီးဒီမှာပါဝင်ဆွေးနွေးအပေးအယူပြုလုပ်ဖို့အတွက်အခုလိုပြောပါတယ်
။အဲကြောင့်ဒီပေါင်ထဲမှာအတွင်းကိုဝင်ကြပါဝင်ပြီးတော့ဆွေးနွေးပါတိုင်ပင်မှာလိုချင်တာကိုတောင်းပါဒါပေမဲ့လူကျင်တာတောင်းပေမဲ့ငါတို့လူကျင်တာတရားရကောင်နှုံးရမှဆိုတဲ့စိတ်ဓာတ်နဲ့ဆိုရင်တော့ဘယ်တော့မှဖြစ်မှာမဟုတ
်နိုင်ငံရေးအရာအပေးအယူလုပ်တာဟာမိမိအတွက်မဟုတ်ကြောင်းလဲဆက်ပြီးပြောပါတယ
်ဒီမှာလည်းခဏခဏပြောတယ်အပေးအယူဆိုတာငါကတော့ယူမယ်ခင်ဗျားကပေးအဲ့လိုမဟုတ်ဘူးအကျုပ်ကယူမယ်ဗျခင်ဗျားကပေးဒီလိုမရဘူးကျုပ်လည်းပေးမယ်ခင်ဗျားလည်းပေးတယောက်နဲ့တယောက်အပေးအယူဆိုတာလုပ်ရမယ်နောက်ဆုံးဘလူအတွက်လဲကို့အတွက်လည်းမဟုတ်ဘူးသူ့အတွက်လည်းမဟုတ်ဘူးပြည်ထောင်စုအတွက်
အခမ်းအနားကိုတက်ရောက်လာတဲ့ပူအမျိုးသားလူမျိုးရေးအဖွဲ့ချုပ်ကနာယကဗိုလ်မှူးကြီးခွန်ဦးကာကတော့ဒီကနေ့ဒေါ်ဆန်းစုကြည်ပြောဆိုတဲ့မိန့်ခွန်းအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ
်။မိန့်ခွန်းနာသူအစ်တောင်မပေါ့မူဟောင်းပါပဲ။ဒါမှမဟုတ်တခုပဲရှိတာက90ပြည့်နဲ့သူ့အဖေချီအားနင်းတဲ့အနေနဲ့အဖေတော့ကစာချုပ်ချုပ်လို့ကျွန်တော်လွတ်လပ်ရတာပေါ့။အခုကြာတော့သူ့အနေနဲ့အခုချိန်မှာသူ့အဖေချီအားနင်းပြီးတော့ဒီအပြည်တော်သူနေ့ပြည်တော်သူပွဲမှာပဲနောက်ထအာဒီငင်းကြီးအပါဝင်ပေါ့ဗျာဖက်ဒရယ်ပြည်တော်သူတိဆောက်ဖို့သုံးပြချက်မျိုးအခိုင်အမာရသွားရင်တော့ဒါတော့သူ့အတွက်တော့သမိုင်းမှာကြာမှာပေါ့
ဒီကနေ့ပြည်တော်သူနေ့အခမ်းအနားကိုမနေ့စင်နာရီလောက်မှာစတင်ကျင်းပပြီးနေ့ကင်းတနားရီလောက်မှာပြီးဆုံးပါတယ်အခမ်းအနားကိုအရက်ဖက်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေရှမ်းပြည်နယ်အခြေပြုနိုင်ငံရေးပါတီကကိုယ်စားလှယ်တွေကျောင်းသားလူငယ်တွေနဲ့တိုင်းရင်းသားပြည်သူတွေထောင်နဲ့ချီပြီးပါဝင်တက်ရောက်ခဲ့ပါတယ
် VOA မြန်မာပိုင်းသတင်းနောက်ကိုမိုးစောပင်လုံမျိုးကနေသတင်းပေးပို့ခဲ့တာပါရှင်အခုတော့အပတ်စဉ်ခဏဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်လာမယ့်ဧပြီလ1ရက်နေ့မှာကျင်းပမယ့်ဂျားဖြရွေးကောက်ပွဲဟာ2020ပြည့်နှစ်မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကြီးအတွက်ကြိုတင်ပြင်ဆင်တဲ့စံတာချက်တရားဖြစ်ပြီးအတက်နိုင်ဆုံးအဆင်ပြေအောင်စီစဉ်ထားတဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလသိန်းကပြောဆိုလိုက်ပါတယ်မဲဆန္ဒရှင်စီးရင်တွေကိုလည်းတိကျမှန်ကန်အောင်တအိမ်တက်စင်စီးရင်ကောက်ပြုစုနေပါတယ်လို့ဦးလသိန်းကပြောပါတယ် VOA မြန်မာပိုင်းအက်ဒီတာဒေါခင်စိုးဝင်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလသိန်းကိုနေပြီးတော့မှတည်ထံတွေ့ဆုံမြင်းမြန်းထားပါတယ်အပြည့်အစုံကိုတော့အခုပတ်စဉ်တင်ဆက်နေကြမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနားဆင်နိုင်ပါပြီရှင
်မင်္ဂလာပါရှင
်မင်္ဂလာပါဟုတ
်ကဲ့ပါဥက္ကဋ္ဌကြီးကလို့မအားလက်တဲ့ကြားနေပြီးတော့ VOA American တောင်းကိုတွေ့ဆုံမြင်းမြန်းခွင့်ပြုရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်တတော်တဲ့ဖြေကြားခွင့်ရတဲ့အတွက်ကျေးဇူးတင်ပါ
ဟုတ်ကဲ့ပါအခုဆိုလို့ရှိရင်မြန်မာနိုင်ငံတဝန်းပေါ့နော်လွှတ်တော်အသီးသီးရဲ့ဒီလစ်လက်သွားတဲ့နေရာတွေအတွက်ကိုဒီရွေးချယ်ပြီးသူလွှတ်တော်ကိုယ်စားလှယ်တွေရွေးချယ်ဖို့အတွက်ကိုအခုဂျားဖြတ်ရွေးကောက်ပွဲကို2019ခုနှစ်ဧပြီလ1ရက်နေ့မှာလုပ်ဖို့စီစဉ်ထားပါတယ်အဲ့တော့ဒီရွေးကောက်ပွဲမှာဒီဂျားဖြတ်ရွေးကောက်ပွဲမှာပါဝင်မဲ့ပါတီဘယ်နှခုလောက်ရှိပါလဲကိုယ်စားလှယ်လောင်းဘယ်နှယောက်လောက်ရှိပါလဲရှင
်ကျွန်တော်တို့ဒီဂျားဖြတ်ရွေးကောက်ပွဲမှာပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်9ယောက်ကျွန်တော်ဝင်ရောက်ရှင်းပြမှာဖြစ်ပါတ
ယ်ဟုတ်ကဲ့ပါအဲ့တော့ဒီအရင်တုန်းကပေါ့ဒီ2015ရွေးကောက်ပွဲမှာဟိုကျင့်သုံးခဲ့တဲ့ဒီ new ဥပဒေတွေအတိုင်းပဲအဲဆက်ကျင့်သုံးဖို့ရှိပါလားဒါမှမဟုတ်လို့ရှင်ထပ်ပြီးပြေပြင်ဆင်တာတွေဘာတွေလုပ်ဖို့ရောရှိပါလားရှင
်ကျွန်တော်တို့ဒီ new ဥပဒေကတတိယအကြိမ်ထိပြင်ဆင်ပြီးသားပါဒါမှမဟုတ်ပြင်ဆင်ဖို့နိုင်ခြင်းပဲရှိပါတော့ဒါမှမဟုတ်ဒီရွေးကောက်ပွဲမှာတော့ကျွန်တော်တို့တတိယအကြိမ်ပြင်ဆင်ပြီးသားအတိုင်းပဲကျွန်တော်ဆက်လက်ဆောင်ရွက်မှာဖြစ်ပါတယ်
အဲ့ဒီဒီ new ဥပဒေတိုင်းဆက်လုပ်မယ်ဆိုလို့ရှိရင်ဟိုပြည့်ပြည့်စုံတယ်လို့ထင်ပါလားရှင်
။ဟုတ်ပြီဒီဥပဒေကတော့စမယောပါ။အချိန်ခါနဲ့အချိန်နေရအရေးကြီးပါတယ်။အချိန်ခါအချိန်နေကြည့်ပြီးမှကျွန်တော်ဥပဒေလည်းလိုအပ်တယ်လို့ပြင်ဆင်ရတာပါ။အခုချိန်ထိအခြေအရတော့ဒီအချိန်ခါအချိန်နေနဲ့ဥ new ဥပဒေနေရတော့အဆင်ပြေနေပါတယ်။ကျွန်တော်တို့က2020ကျရင်တော့ဒီတိုင်းဖြစ်ချင်မှဖြစ်မှာပါ။ကျွန်တော်တို့နိုင်ငံရေးပါတီတွေ CSO တွေနောက်ဒီဥပဒေကြမ်းကော်မတီရပုဂ္ဂိုလ်တွေစီနေချုပ်ရုံးမှာပုဂ္ဂိုလ်တွေတရားရုံးမှာပုဂ္ဂိုလ်တွေအားလုံးစုပေါင်းဝါ့ရှော့လေးတစ်ခုလုပ်ပြီးမှ2020အမိကိုအသေးစိတ်ပြန်မှာ
ဟုတ်ကဲ့ပါဒီ2015ရွေးကောက်ပွဲတုန်းကတော့ဒီမဲစည်းရင်ပြုစုတဲ့နေရာမှာပေါ့နော်ဒီမဲဆာနာရှင်စည်းရင်ပြုစုတဲ့နေရာမှာဟိုအခက်အခဲတွေလည်းရှိခဲ့တယ်အားနည်းချက်တွေလည်းရှိခဲ့တယ်အရင်ရွေးကောက်ပွဲကော်မရှင်ကဆိုလို့ရှိရင်30ရာခိုင်နှုန်းလောက်ပဲဟိုမှန်ကန်နိုင်မယ်ဆိုပြီးခန့်မှန်းခဲ့တာရှိပါတယ်အခုလာမဲ့ဒီဂျက်ပြတ်ရွေးကောက်ပွဲအတွက်ကောဒီမဲစည်းရင်ပြုစုတဲ့အခြေအနေလေးသိပြရစေရှင်
ဟုတ်ကဲ့ကျွန်တော်ဒီအဲ့မဲစင်းမှန်ကန်မှုပို့ပြီးတော့ကောင်းမွန်လာအောင်ဆိုပြီးတော့ကျွန်တော်ဒီရောက်မှကျွန်တော်ဒီမဲစင်းကောက်တဲ့နေရာမှာဒုတ်တူတူတိုင်တက်စင်းကောက်ဖို့ကျွန်တော်တို့စီစဉ်လိုက်ပါတယ် ဒီစနစ်ကဘာလို့ဆိုရင်မဲစင်းကောက်မဲ့လူဟာအိန္ဒိယရောက်သွားပြီးတော့အိန္ဒောင်ဦးစီးကိုဒီမဲစင်းမှာပါတဲ့ယခင်2015မှာပါတဲ့စင်းတွေကမှန်ကန်မှုရှိရလားသူ့ကိုမေးမှာပါအဲသူအဲ့ထက်မှာဘသူအပြင်ကွယ်လွန်သွားပြီးဘသူကတော့ဆက်ရှင်နေပြေးပါတယ်လို့အိန္ဒောင်ဦးစီးကိုယ်တိုင်ကျွန်တော်တို့အမှတ်ခံချက်လက်မှတ်ရေးထိုးပြီးမှကျွန်တော်ဒီစင်းကိုအတည်ပြုမှာပါဒါကြောင့်မလို့ဒီကကွယ်လွန်သူတွေဆက်ရှင်နေပြေးတဲ့လူတွေမပါဘူးဆိုတာမဖြစ်အောင်ကျွန်တော်ဒီဒုဒုတို့ပေါ့ကာယကချင်းကိုမေးပြီးမှကျွန်တော်မဲစင်ကောက်ဖို့ဒီအခုစီစဉ်ထားပါတယ်ဒါပေမဲ့ဟိုအဲ့လိုလုပ်လိုက်လို့မဲစင်ကမမှားတော့ဘူးလားဆိုတော့ကျွန်တော်အမှားတော့မခံနိုင်ပါဘူးဘာလို့လဲကျွန်တော်မဲစင်မှန်ကန်မှုများအောင်သာကျွန်တော်စီစဉ်တာပါအမှားယွင်းရတော့လူတွေလုပ်တယ်မှန်တယ်မသိမရအမှားယွင်းရတော့အနေချင်းတော့ရှိနေဦးမှာပါပဲ
โอเคပါအဲ့တော့ဒီကြားဖြတ်ရွေးကောက်ပွဲတွေမကပဲနေလာမယ့်2020ရွေးကောက်ပွဲအတွက်ဒီမဲစင်ပြုစုမဲ့အခြေအနေအလားအလာလေးရောဘယ်လိုရှိပါလဲရှင်
ကျွန်တော်ဒါပိုင်းလော့ဒက်စ်ပဲအခုကျွန်တော်တို့ဒူဒူတိုင်တဆင်းကောက်လို့အာဒီနီးကကျွန်တော်မဲစင်းအနေနဲ့မှန်ကန်မှုတွေရှိတယ်လို့ကျွန်တော်တို့အထောက်ထားရရရယ်ကျွန်တော်2020ပါဒီပုံစံကိုဆက်လက်ကျင်းသုံးမှာတကယ်လို့ပါတီတွေကဒီတဲ့ကောင်းတဲ့မဲစင်းမှန်ကန်မှုရှိရင်လည်းကျွန်တော်တို့အကြံပြုရင်လက်ခံသွားမှာပါဟု
တ်ကဲ့ပါဒီမဲဆွယ်စည်းရုံးရေးကာလပေါ့နော်ဒီထိန်းကိုစည်းစံညှိနှိုင်းရေးကော်မတီဖွဲ့စည်းတဲ့အခြေအနေလေးရောသိပါရစေရှင
်ကျွန်တော်တို့အခုကရွေးကောက်ပွဲလုပ်မှာကတိုင်းသုံးတိုင်းပြည်နယ်၅ခုစကိုင်းတိုင်းပဲခူးတိုင်းရန်ကုန်တိုင်းပြည်နယ်၅ခုပါကယားရဲချင်းရဲမွန်ရခိုင်ရှမ်းဒီတိုင်းသုံးတိုင်းနဲ့ပြည်နယ်၅ခုရဲတော့ခရိုင်အဖြစ်တော့ဒါ73ခုပါမြို့နယ်ကတော့ကျွန်တော်တို့22မြို့နယ်ပါဒီတိုင်းခရိုင်မြို့နယ်တွေအားလုံးမှာကျွန်တော်တို့ရွေးကောက်ပွဲဒီစည်းစံညှိနှိုင်းရေးကော်မတီတဲ့အခု session နေရအားလုံးဖွဲ့ပြီးသွားပြီ
။ဟုတ်ကဲ့ပါ။ဒီနောက်ပြီးတော့ဒီကြိုတင်မဲပေးနိုင်မှုစီစဉ်ဆောင်ရွက်မှုအခြေအနေလေးရောကြိုတင်မဲပေးတာအရင်တော့ဆင်းတော့ကြိုတင်မဲတွေကအတော်လေးကိုအငင်းပွားစရာတွေဖြစ်ခဲ့တာတွေရှိပါတယ်။အဲ့တော့ကြိုတင်မဲပေးနိုင်တဲ့အခြေအနေလေးရောဘယ်လိုစီစဉ်ထားပါလဲရှင်
။ကြိုတင်မဲတွေကကျွန်တော်တို့အရင်တော့ကျွန်တော်တို့သူ့ရဲ့ timeline ကနည်းနည်းအချိန်တိုးပါတယ်။တိုးတဲ့အခါကျတော့တချို့လုပ်ငန်းတွေကမပြီးပြတ်တဲ့အတွက်အချိန်ပိုတွေ extension တွေတောင်းပါတယ်အခုတော့ကျွန်တော်ကအဲ့တုန်းကတော့ဒီမဲပေးရွက်ောက်ပွဲကျင်းပဖို့ရက်က3လကြိုချင်ကြတာပါရက်90ကျွန်တော်တို့ကအဲ့အခက်ခဲတွေကိုလွတ်မြောက်အောင်ဆိုပြီးတော့6လ183ရက်ကြိုပြီးတော့ကျင်းညာထားတဲ့အတွက်အချိန်ကနှစ်ဆနီးပါးဖြစ်တော့ပါတယ်ဒါမှမဟုတ်လိုရတဲ့ရှိကျူးတွေကအစီအစဉ်တွေတစ်ခုနဲ့တစ်ခုမထက်တော့ဘဲနဲ့လုံလောက်တဲ့အချိန်တွေရတဲ့အတွက်ဒီကြိုတင်မဲကိစ္စမှာကျွန်တော်ဖြည့်ချင်းနိုင်ဖို့ဒီရက်ကိုလုံလောက်အောင်ယူထားပါတယ်အရင်ကတော့ရက်တူတဲ့အတွက်ကျွန်တော်တို့ဒီပို့ရာကျူယူရတဲ့နေရာမှာကျွန်တော်တို့အချိန်ကမလောက်တဲ့အတွက်အဲ့လိုနှောက်ရက်လေးတွေအခက်အခဲလေးတွေတွေ့ပါတယ်
အဲ့တော့ဒီရွေးကောက်ပွဲကော်မရှင်လဲပတ်လို့ရအောင်မဲစင်းတွေကောက်ဖို့ဘာညာအကုန်လုံးပေါ့လေဒီကုန်ကြတဲ့ဒီရံပုံငွေပေါ့ဒီရံပုံငွေနဲ့ပတ်သက်ပြီးနိုင်ငံတော်ကနေခွဲဝေချထားပေးတဲ့ငွေလုံလောက်မှုရှိပါလားရှင်
နိုင်ငံတော်ကျွန်တော်တို့တင်ပြသလောက်အကုန်လုံလောက်ချပေးပါတယ်
ဟုတ်ကဲ့ပါ
ကျန်တဲ့စိတ်ပိုင်းတွေလည်းနိုင်ငံသားအခွင့်အရေးတွေကအကူအညီပေးတဲ့အတွက်အားလုံးကကျွန်တော်တို့အဆင်ပြေပါတယ
်ဟုတ်ကဲ့ပါဟို iFest တို့ idea တို့နောက်ပြီးတော့တခြား American ပြည်တော်စုဝါဆိုလို့ရှိရင် Carter Center
ဟုတ်ကဲ့
ဒီမှာတည်သလောက် NDI ပေါ့နောက်ပြီးတော
့
ဟို IRI ပေါ့တို့သင်တန်းနေပေးတဲ့အခြေအနေတွေလည်းရှိပါတယ်အဲ့တော့တို့ရဲ့ပံ့ပိုးမှုကရောထိရောက်ပါရင်လားရှင
်ထိရောက်ပါလားခင်ဗျာဘာလဲ Buddha Education တို့ Civic Education တို့ကတို့က CS တွေနဲ့ဒီအဖွဲ့အစည်းတွေအဓိကလုပ်ရပါမယုံမှုသင်တန်းပေးတာတို့ကျွန်တော်တို့ကော်မရှင်အဖွဲ့ဝင်တွေကိုဥပဒေနည်းဥပဒေတွေကိုပြန်ပို့ချတာတို့ဆိုတာသူတို့ပဲဥဆောင်ပြီးလုပ်ပေးနေတာပါ
တ
ို့ရဲ့အကူအညီကအများကြီးရပါ
ဟုတ်ကဲ့ CSO တွေဆိုတော့ဒီလူမှုအခြေပြုအဖွဲ့အစည်းတွေပေါ့နော်တို့ဒီအရက်ဖက်အဖွဲ့အစည်းတွေပေါ့အဲ့ဒီအဖွဲ့အစည်းတွေရဲ့ပူးပေါင်းပါဝင်မှုကဏ္ဍနဲ့ပတ်သက်လို့ရောဘယ်လိုများသုံးသပ်လို့ရပါလဲရှင
်သူတို့ပူးပေါင်းပါဝင်မှုကကောင်းပါတယ်ကျွန်တော်တို့အောင်မြင်မှုရတယ်လေသူတို့ရဲ့အထောက်အပံ့အများကြီးပါပါတယ်သူတို့ကကျွန်တော်တို့မရောက်မသွားဒီဝန်ထမ်းတွေကျွန်တော်တို့ဝန်ထမ်းတွေနဲ့ဒါတွေဆောင်ရွက်ဖို့အချိန်မရှိပါဘူးလူအင်အားလည်းမရှိပါဘူးအဲသူတို့ရဲ့ကူညီမှုနဲ့နေစွန်နေပြဒီဝေးလံခောင်ပြတဲ့နေရာတွေရှိသူတို့ကိုယ်တိုင်သွားရောက်ပြီးတော့မဲဘလူပေးရမယ်အဲဘလူဆောင်ရွက်ရမယ်ဆိုတာဒီသူတို့ကသင်တန်းတွေပေးပါပေးတင်တာဆိုတာဒါမှမဟုတ်သူတို့ရဲ့အကူအညီတွေကအများကြီးထိရောက်ပါ
ဟုတ်ကဲ့အရင်တော့ကတော့ဒီလိုမျိုးပေါ့နော်ဟို CSO တို့ဒီ NGO တို့ဆိုလို့ရှိရင်ဟိုတက်ကြွလှုပ်ရှားသူတွေလို့မြင်ပြီးတော့ဟိုနိုင်ငံတော်အစိုးရကိုစန့်ကျင်တဲ့လူတွေလို့တတ်မှတ်ခဲ့တာပေါ့နော်အခုသူတို့ရဲ့အခမ်းကဏ္ဍတကယ်ဆိုလို့ရှိရင်ရက်ဖက်အဖွဲ့အစည်းတွေကထဲထဲဝင်ဝင်ပါဝင်လာခြင်းအပြင်ပို့ပြီးအကျိုးရှိ ဟိုရှိလာတယ်လို့ယူဆတာပေါ့နော
်ဒါပေါ့အကျိုးရှိပါရခင်ဗျာသူတို့ကကျွန်တော်တို့ဆက်ဆံကြည့်တော့ကနိုင်ငံရေးရေးကင်းပါတယ်ရောင်သွေးကင်းပါတယ်သူတို့တကယ်ဟိုလူမှုအဖွဲ့အစည်းဆောင်လူမှုရေးဆောင်ချက်တက်တက်ပါပဲနိုင်ငံရေးရောက်ဆက်မှုမပါပါဘူးနိုင်ငံပါတီရဲ့အရေးအယံမရှိပါဘူ
းဟုတ်ကဲ့ပါရွေးကောက်ပွဲတခုကျင်းပတယ်ဆိုနိုင်ငံတကာမှာလည်းဒီအခဲခတ်ပုဂ္ဂိုလ်တွေလာပါတယ် observer တွေပေါ့လေအခုလာမယ့်ဒီဈာပြတ်ရွေးကောက်ပွဲမှာရောနိုင်ငံတကာအခဲခတ်ပုဂ္ဂိုလ်တွေရောဒီပြည်ရင်းအခဲခတ်ပုဂ္ဂိုလ်တွေရောလာဖို့ရှိပါလားရှင
်ရှိပါတယ်ခင်ဗျာပါ2015လုံးကကျွန်တော်ပြပကလာရောက်လေးတဲ့ပုဂ္ဂိုလ်1000ကျော်ပါတယ်ပြည်ရင်းက1000ကျော်ပါတယ်အဲကျွန်တော်အဲ့ဒီအတိုင်းပါပဲအခုကျွန်တော်ဖိခေါ်ထားပါတယ်အဲသူတို့ကန့်လန့်လာတယ်မှာတည်းကျွန်တော်စီစစ်လက်ခံမှာဖြစ်ပါတယ်
နောက်တစ်ခုကဒီရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေပေါ့နော်ဒီရွေးကောက်ပွဲဆိုင်ရာအငင်းပွားမှုစစ်ဆေးတာတွေမှာလွတ်တော်တက်ပြီးတဲ့ခါကျမှမကိုင်းညီဘူးဆိုပြီးတော့ပယ်ဖျက်ခံနေရတာကြားရပါတယ်အဲ့တော့အငင်းပွားမှုစစ်ဆေးတဲ့နေရာမှာဒီကြန့်ကြာတာတွေဖြစ်နေတာဒီဥပဒေအားနည်းချက်ကြောင့်များလားလို့ပါဘယ်လိုများစမ်းစစ်လို့ရပါလဲရှင
်အဲ့လားတော့အခြေအနေရပါဘာကြောင့်လဲဆိုရင်ကျွန်တော်တို့ကရွေးကောက်ပွဲကိုယ်စားလှယ်လောင်းကျင်းရပြီး45ရက်ထိကျွန်တော်တို့ဆောင်းအောင်ပါတယ်ကန့်ကွက်လာတယ်ချက်ချင်းစစ်လို့မရပါဘူး45ရက်ပြည့်သွားပြီးတခါကျတော့လေကျွန်တော်တို့ကဒီတလအလူမှာလွတ်တော်တွေပြန်စတင်နေပါပြီစတင်နေတော့ဒီအမှုတွေကကျွန်တော်တို့ကဟိုတချို့ဆိုလဲအမှုတွေကမတူပါဘူးတက်တယ်အ40 50ထိတင်ပါတယ်အဲဒီ40 50တွေကကျွန်တော်တို့ဟိုလိုအပ်တဲ့အရေးအတွက်လောက်ပဲကျွန်တော်စက်နိုင်တာပါ40 50စက်တဲ့အတွက်အချိန်နဲ့အများကြီးကုန်သွားတယ်နောက်ပြီးတော့တချို့ကလည်းဟိုတက်တည်တဲ့ဝေးလံတဲ့ဒေသကလာရတဲ့ဖြစ်တဲ့အတွက်ကျွန်တော်တို့ကရက်ကိုယူရပါတယ်ဟိုရက်ကကချင်းလို့မရပါဘူးနောက်တစ်ခုကဒီရွေးကောက်ပွဲတွေကပထမခုံရုံးကစစ်ပြီးတဲ့အခါမကျေနပ်ရင်အယူခံခုံရုံးဆိုတာကျွန်တော်စုံကြီးခုံရုံးထတ်တက်ရပါသေးတယ်အဲအများသောအားဖြင့်လည်းတက်တာလည်းရတယ်ဟိုများပါတယ်များတဲ့အခါကျွန်တော်ဒီအမှုတစ်ခုကပထမခုံရုံးစစ်တယ်မကျေနပ်လို့ဒုတိယခုံစုံကြီးခုံရုံးတက်တယ်စုံညခုံပြတကစုံညတခုံကဆုံးမချက်တခါချရပါတယ်အဲဒီအဆင့်နေရနည်းနည်းကြံ့ကြံ့နေတဲ့အတွက်ဖြစ်တာပ
ါဒီရွေးကောက်ပွဲကျင်းပတဲ့နေရာမှာဒီမဲဆန္ဒနယ်မြေတချို့ပေါ့နော်ဟိုမတည်ငြိမ်တဲ့ဒေသတွေမှာရောဒီအခုပါပါလဲလာမယ့်ရွေးကောက်ပွဲမှာဥပမာဆိုရှမ်းမြောက်ပိုင်းတို့ပါတို့
ကျွန်တော်တို့အရင်2015တုန်းကမကျင်းပနိုင်တဲ့နှစ်မြို့နယ်ရှိပါတယ
်
ကျေးတီမြို့နယ်နဲ့မိုင်းရှုမြို့နယ
်
အခုကျွန်တော်လုံခြုံရေးအခြေအနေကောင်းရင်တောက်ဖို့ကျွန်တော်တို့ဒီစီဇန်ထားပါပြီရွေးကောက်ပွဲကျင်းပပြီပေါ့
ဟုတ်ကဲ့ရခိုင်ဘက်မှာရောရှင
်ရခိုင်ဘက်ကလုံးဖြစ်ပါတယ်အာမြုံနယ်တခုပဲရှိတာပ
ါဟုတ်ရခိုင်ကတော့
အာမြုံနယ်ပဲဖြစ်တယ်ကျွန်တော်လုတ်လို့ရ
ဟုတ်ကဲ့ပါအဲ့တော့အားလုံးခြုံကြည့်မယ်ဆိုလို့ရှိရင်တော့ဒီ2018ခုနှစ်ဂျာပြတ်ရွေးကောက်ပွဲကျင်းပဖို့ကအစင်းသင့်နီးပါးလောက်ဖြစ်နေပါပြီလားရှင
်ကျွန်တော်တို့တိုင်းပိုင်းတဲ့သူ့အချိန်စရတိုင်းသွားနေပါတယ်အားလုံးကအခုချိန်ဒီတိုင်းလိုင်းတိုင်းအကုန်ပေါင်းဝင်နေပါတယ်အစင်ပြေပါပြည်စည်းပါတယ
်ဟုတ်ကဲ့ပါအဲ့တော့2020ရွေးကောက်ပွဲကျင်းပဖို့ဟိုဆိုင်ပြင်းတဲ့အနေနဲ့ဒါတော့စမ်းသက်ကာလသဘောပေါ်ဒီဂျာပြတ်ရွေးကောက်ပွဲက2020အတွက်ကိုပြင်ဆင်တဲ့စမ်းသက်ကာလသဘောဖြစ်သွားတာပေါ့နော်အဲ့တော့2020ရွေးကောက်ပွဲအတွက်ကိုဗာရီများရည်မှန်းထားပါလဲရှင်ဒီမဲဆင်းပြုစုတာအစပေါ့လေ
ကျွန်တော်တို့ကမဲဆင်းရောအခုကတော့ pilot test အနေနဲ့လုပ်လိုက်တာပါဒီမဲဆင်းကအမှန်ကန်မှုအများဆုံးပဲလို့ကျွန်တော်တို့ဟိုဒီစစ်စစ်လို့ရရင်ဒီဟာကို2020မှာဆက်လက်ကျင့်သုံးမှာပ
ါဟုတ်ကဲ့ပါအဲ့တော့ပြီးခဲ့တဲ့ဟိုသင်ခန်းစာတွေကိုဟိုသင်္ကန်းစာယူပြီးတော့ပြီးခဲ့တဲ့ကောင်ကခက်ခဲတွေ့ခဲ့တာတွေအားနည်းချက်တွေကိုသင်္ကန်းစာယူပြီးတော့မှအခုလာမယ့်2020ရွေးကောက်ပွဲတက်မှာအကောင်းဆုံးဖြစ်အောင်ပြင်ဆင်ထားတယ်လို့ပြောရမှာပေါ့နော
်ဟုတ်ကဲ့ပါကျွန်တော်ဒီဂျာပြတ်အောင်မြင်သွားရင်ဒါလိုရတဲ့ပမာဏသာများတော့တာပါကျွန်တော်ကတော့လှုပ်ထုံးလှုပ်နေရတော့တမျိုးနဲ့ချင်းလည်းဒီတိုင်းပါပဲမျိုးနဲ့330လုံးလည်းဒီတိုင်းပါပဲကျွန်တော်လှုပ်အားပိုထက်ရမှာပဲရှိပါတယ်အဲပြင်ဆင်ပြည့်စုံမှုကတော့အတူတူပဲဒီရှိကျူးတိုင်းပဲသွားမှာပါ
โอเคပါအခုလောလောဆယ်ပေါ်စိန်ခေါ်ချက်တွေရောဘာတွေရှိပါလဲရှင်စိန်ခေါ်ချက်ပြဿနာပေါ့လေ
โอเคတော့ကြီးကျယ်တော့ကျွန်တော်လက်ရှိအချိန်ထိတော့မတွေ့သေးပါဘူးโ
อ
เคကျွန်တော်တွေ့လာတယ်အကောင်းဆုံးဖြစ်အောင်ဖြည့်ဆင်းပြီးဆောင်ရွက်တော့
ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးတင်ပ
ါဒေါက်ကင်ဆိုဝင်းစီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခွင့်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝက်အစီအစဉ်တွေထဲမှာနားဆင်ရမှာကတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ကဘာတလွားထူးခြားဆန်းပြားသတင်းများအစီအစဉ်တွေကိုနားဆင်ရမယ့်အပြင်ဒါရွေမတိုင်ခင်အရင်ဆုံးတင်ဆက်ပေးမှာကတော့ Valentine Days ချစ်သူများနဲ့အထူးအစီအစဉ်ကိုနားဆင်ရပါမယ်။မအေးသနာကျော်အစီအစဉ်တင်ဆက်ထားပါရရှင်။
မချာနေရေပြူရောင်နေနေရေတကယ်ပဲဆလုံးပါလေသူလေးလေးလက်ရှိရင်တိတ်ကောင်းမယ်အမေရဲ့မပေါင်းနေလေ
မင်္ဂလာပါရှင်လာမယ့် February လ14ရက်နေ့က Saint Valentine's Day ဆိုတဲ့ချစ်သူများနေ့ဖြစ်ပါတယ်အဲ့ဒီကခရီးရန်အယူဆကနေဆင်းသက်လာတယ်ဆိုပေမဲ့လည်းခုခေတ်မှာတော့ကမ္ဘာဒေသအနှံ့အပြားမှာ Valentine ချစ်သူများနေ့ကိုပါဝင်ပြီးတော့ဆင်နွှဲလာကြတာတွေ့ရပါတယ်နော်ဒီတော့ VOA ပရိသတ်တွေလည်းလေးလိုင်းပေါ်ကနေချစ်သူများနေ့ကိုဆင်နွှဲကြရအောင်ပါ Valentine's Day ချစ်သူများနေ့အမှတ်တရအချစ်တချင်းလေးတွေနောက်ပြီးတော့ချစ်သူတွေချင်းချင်းပေးပို့တဲ့စကားလေးတွေဝေမျှပေးကြပါတယ်ရှင私は好きな子は。私たちのDシーズン2を投入してみます。そして Facebook まで転来ちんちんめ撒入られた動画人気がろ水上になってます。ディガにべ倒そうないばれ。メヤン宮妙間に滞在で血やれママ坊で。あそろ2円点ディそうたれ。ナイボが滅衛線な庭園を観察転設してみばかにゃれ。こう水上ば。大体散散めとるナイボが滅衛線な庭園を倒ね納てやれ撒れやばれ。မမအင်းလေးဆိုတဲ့တော်ရရှင်ကစိုက်ထိုထိုင်သိမ်းရေးစခန်းမှာရောက်ရှိနေတဲ့ဆောထူထူအတွက်အင်းလေးကမမကအတောင်းဆိုပေးပါရစေ။ကိုငှက်ရဲ့နိုင်ဘော်ကမျက်ရည်စင်များတခြင်းကိုစစ်သူများနဲ့အမတ်တရထုတ်လွှင့်ပေးပါတဲ့။ဟုတ်ကဲ့ပါ။တိုက်တိုက်ဆိုင်ဆိုင်တခြင်းလေးတောင်းတာတူနေလို့ဒီတခြင်းလေးကိုအားလုံးအတွက်ထုတ်လွှင့်ပေးချင်ပါတယ်နော
်
အနေအတွက်တေးတောင်းလာတဲ့တော်ရရှင်ဒီထဲမှာရွှေထူးရဲ့တခြင်းတွေကိုလည်းတောင်းတာတွေ့ရပါတယ်။ Love Hero ဆိုတဲ့တော်ရရှင်က ARV တိုင်းဟင်းသနားမြို့နယ်မှာနေတဲ့ချစ်သူအတွက်ပါ့။ Science ဆိုတဲ့တော်ရရှင်ကတော့လှိုင်မြို့နယ်မှာနေထိုင်တဲ့ချစ်ရတဲ့မိန်းကလေးအတွက်အစိုးရရွှေထူးတည်ဆူထားတဲ့တကားဖွင့်ထားပါတဲ့တခြင်းကိုခန်းစားတင်ဆက်ပေးပါခင်ဗျာ။ကျွန်တော်နာမည်ဖုံးလာရမှာလို့ဆိုလာတဲ့တော်ရရှင်ကတော့မော်လာမြိုင်ကပါတဲ့။ရန်ကုန်အင်းစင်ကချစ်သူတွေမနီနီခင်စောနဲ့ရွှေထူးရဲ့အချစ်စစ်ချစ်မဲ့တခြင်းလေးတောင်းဆိုပြရစေတဲ့။ငယ်လေးကတော့ပသိမ် GTC မှာတက်နေတဲ့ချေရသူမိအတွက်ရွှေထူးရဲ့မမျော်လင့်တော့ပါဘူးဆိုတဲ့တခြင်းလေးတောင်းဆိုချင်ပါတယ်တဲ့သူထာဝရပျော်ရွှင်နိုင်ပါစေလို့လဲဆုတောင်းပေးလာပါတယ်ရှင် ကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်အပေါဝါကပါနာမည်ကခင်အောင်လင်းမဆိုတဲ့တော်ရရှင်ကလက်ရှိတော့သူကဘန်ကောက်ရောက်နေပါတယ်ကျွန်တော်ချစ်နေရတဲ့ကင်မာလေးနားဆင်ဖို့အတွက်ကိုဝေလာရဲ့မချစ်ရတော့ဘူးလားတခြင်းကိုနားဆင်ချင်ပါတယ်ဆိုတော့တောင်းဆိုလာပါတယ်ဟုတ်ကဲ့ပါဒီမှာကအစိုးရရွှေထူးရဲ့တခြင်းတွေတောင်းဆိုတာများတာမလို့ရွှေထူးတခြင်းလေးပဲရွေးပြီးတော့ထုတ်လွှင့်ပေးပါရစေနော်ဒီမှာရွှေထူးတခြင်းတောင်းလာတဲ့သူတွေအားလုံးရွှေထူးတခြင်းကလည်းတပုံနဲ့တပုံမတူနေလို့ဒီထဲမှာငယ်လေးနဲ့ Love Hero တောင်းဆိုထားတာတူနေတာမလို့ရွှေထူးရဲ့မမျော်လင့်တော့ပါဘူးဆိုတဲ့တခြင်းလေးတင်ဆက်ပေးကြပါရစေချစ်သူများနဲ့အမတ်တရားအစီအစဉ်ကိုတင်ဆက်ပေးနေတာပါအချစ်သချင်းလေးတွေလည်းနားထောင်ရင်းနဲ့ကိုယ့်ရဲ့ချစ်သူတွေလည်းသတင်းစကားလေးပိုင်းရင်ချစ်သူများနေကိုပါဝင်ပြီးဆင်နွှဲကြတာဖြစ်ပါလေရှင်ဒါနဲ့2014ခုနှစ်တုန်းကအဖြစ်အပျက်လေးတစ်ခုပြောပြချင်ပါတယ်နော်ပုပ်ယိုဟန်မင်းကြီးဖရန်စစ်ကလက်ထက်တော်မယ်ဇုံရဲထောင်ပေါင်းများစွာကို2014 February လ14ရက်နေ့ကစိန့်ပီတာယဉ်ပြင်မှာတွေ့ဆုံပြီးအမေးဖြေလုပ်ခဲ့တာပါချစ်ချင်းကိုထိမ့်သိမ့်နိုင်တဲ့လှုပ်ဝဲချက်ကတော့တဦးပေါ်တဦးအေဂျင့်စွာနဲ့ဖေးမထောက်ကူရာမျိုးမလုပ်တဲ့နေမျိုးတနေ့မှမရှိတာပဲဖြစ်တယ်လို့ပုပ်ယဟန်မင်းကြီးကဇုံရဲတွေကိုပြောသွားခဲ့ပါတယ်။ချစ်သူများနဲ့တေးတောင်းတဲ့သောရရှင်တွေထဲမှာဆိုရင်တော့ Soul Theory မေကချစ်ရတဲ့ချစ်သူတွေဝိုင်းစုခိုင်တဲ့အချစ်ဦးပုံမြင်တဲ့ချင်းလေးထုတ်လွှင့်ပေးပါတယ်။မလေးရှားကကိုကျော်ချန်းကဘုတ်ကလေးမျိုးနယ်ကမက်စင်မာဝင်းမြောက်တကုံအဝေးရလန်းကမက်တူတူအောင်မက်အေးတူဆန်တို့အတွက်တချင်းတောင်းဆိုကြပါတယ်။ချစ်သူများနဲ့အမှတ်တရပါဆိုရဲရေးလာပါတယ်။Washington DC USA ကကိုဇော်မျိုးကတော့တချင်းတပုတ်တောင်းမရစေတဲ့ NSA မှာအလုံးလုံးနေတဲ့ကောင်မလေးတယောက်အတွက်ပါတဲ့။အုံမအုံမကလည်းကချင်ပြည်နယ်အမြောက်တပ်မှာတာဝန်ထမ်းဆောင်နေတဲ့ဒုတက်ချက်ကိုကျော်စွာဝင်းအတွက်ချစ်သူများနဲ့အမှတ်တရအချစ်တချင်းလေးတပုတ်မြေတားလက်ဆောင်ပါပါတယ်။ရွှေလေးကျွယ်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ချစ်ရတဲ့ကိုအေဂျင့်သားအတွက်ပါ။ရှမ်းပြည်နယ်မှာတာဝန်ထမ်းဆောင်နေတဲ့အတွက်ဒီနှစ်လည်းအတူမရှိနိုင်ပါဘူး။အရင်လည်းချစ်တယ်လို့အရင်ပဲလွမ်းနေရပါတယ်လို့ခင်ဆုစုနိုင်ရဲ့ချစ်မြဲတိုင်းချစ်မဲ့တခြင်းလေးတောင်းပေးချင်ပါတယ်တဲ့။မင်းထက်ကိုကတော့ကချင်ပြည်နယ်ရွှေကူမြို့စင်တက်ရွာလေးကအရင်ချစ်ရတဲ့ဆောင်းနှင်းဝေးအတွက်တခြင်းတောင်းချင်တာပါဆိုပြီးတော့ Valentine's Day အချစ်တခြင်းလေးတစ်ပုဒ်တောင်းပါတယ်။စကိုင်းပညာရေးတက္ကသိုလ်ကချစ်ရတဲ့ဒဇင်ຫນွယ်အတွက်ဒေးတောင်းလာတဲ့သောရရှင်ကတော့ shine လေးဖြစ်ပါတယ်။ကိုထက်အာခါကလည်းကျွန်တော်ရဲ့အသေးလေးအတွက်ပါတဲ့။ဖြိုးဖြိုးဆိုတဲ့ Facebook သောရရှင်ကတချင်းတောင်းကျင်လို့ပါ။တလောကနုတ်ကမာလာလွင်အတွက်ပါ။ချစ်သူများနေမှာပျော်ရွှင်နိုင်ပါစေလို့ဆုတောင်းပေးပါတယ်တဲ့။ဗန်နီဖြိုးရဲ့တစ္ဆာဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါတယ်။ဟုတ်ကဲ့ပါ။ဒီတချင်းလေးကဗန်နီဖြိုးနဲ့ဆိုတီးပူရဲတည်ဆိုထားတာဖြစ်ပါတယ်နော်။
只怕卡拉眼出你的拉你那段女习惯那么压只怕那不啊那一门呀别提目的呀呀盘心比路他
cha dil ka saune more pe now ta de ne pa la me shi di phi se me me shi di phi se da ha nga ye te sa ria ye ma me ni au be nga me no lu tan mo tha
ပွဲစီဆိုရဲဒီ Facebook အကောင့်ပိုင်းရှင်ကတော့နေပြည်တော်ကတငယ်ချင်းအတွက် Valentine Day မြစ်တာတွေလဲဆောင်တပုတ်ပါပါတယ် MHPL ဆိုရဲဒီ Facebook အကောင့်ပိုင်းရှင်ကလည်းနာမည်ကတော့သူကအတူောက်ပဲရေးထားတာပါ KCH ကိုပြောပေးပါလားတဲ့ Facebook ပေါ်ကမောင်ချစ်သူကတော့အဝေးရောက်ချစ်သူအတွက်ပါတဲ့နင်းနီခင်စောရဲ့တစ္ဆာမပြတ်ကြီးတချင်းလေးတောင်းဆိုထားပါတယ်တသိန်းတစ်ဖက်ကမှနေတဲ့ချစ်ရတဲ့မောင်အတွက်တချင်းလေးတောင်းဆိုခြင်းပါတယ်ဆိုတဲ့မတ်ထိုက်ကလည်း video ရနေပြီးတော့ဒီ Valentine Day မြစ်တာတွေလက်ဆောင်ပါပါရယ်နော်ဝင်းနှင်းကတော့ဒီကနေပဲတောင်းဆိုပါတယ်ရန်ကုန်မှာနေတဲ့ချစ်ရတဲ့ကိုဟန်လေးအတွက်တချင်းလေးတစ်ပုဒ်တောင်းပါတယ်တဲ့ကောင်းကောင်းကတော့မကွေးတိုင်း6မြို့နယ်မကြီးကုန်းအုပ်စုမကြီးကုန်းကျေးရွာမှာနေထိုင်တဲ့မတ်ချစ်ရမုံအထွန်းအတွက်ဆိုပြီးတော့ကောင်းကောင်းက Valentine Day မြစ်တာတွေလက်ဆောင်ပါပါရယ်အီးမေးလ်ကပို့လာတဲ့တော်ရရှင်နေတဲ့မှာဆိုရင်တော့စင်ကာပူကချစ်ရတဲ့ကိုကြီးကခိတပသိမ်မျိုးရောက်ချစ်စနီးလေးဝန်းနှန်းဆိုတဲ့ Valentine Day အမှတ်တရအနေနဲ့အဆိုတော် Alex ရဲ့အလွမ်းရက်တွေအကြောင်းဆိုတဲ့သတင်းလေးလွှင့်ပေးစီခြင်းပါတယ်ခင်ဗျာလို့ရေးလာပါတယ်ရှင
်သူပြောခဲ့တဲ့နေ့လေးအတီးရနေလေးတဆုံကြဖို့ခက်တဲ့ချစ်ရသူရဲ့Gone me negative the may they lo ai me nya la che che ko de ke yong jin mu min chi de ne de ma ma ne lai ma bu min chi de chi re so ma kai nai ne bu yong ma chi ya me na ma kon ni jin le a si mo ti be
လန်းဆုံးဆိုတဲ့သောရရှင်ကလည်းဖာကန်မျိုးကဖြစ်ပါတယ်သူကမြိုင်မျိုးကသူ့အတွက်တချင်းလေးတစ်ပုဒ်တောင်းဆိုလာတာပါသူကလောလောဆယ်မလေးရှားရောက်နေတာပါဒါကြောင့်မလို့လေအဝေးကနေပြီးတော့ချစ်သူများနေအတွက်အမှတ်တရတချင်းတောင်းပြီးတော့လက်ဆောင်ပေးတာဖြစ်ပါတယ်ချစ်တဲ့ကတော့လွိုက်ခေါ်မျိုးရှမ်းစုရက်ကအင်းညိုခေါ်နန်းညိုညိုထွေးအတွက်အချစ်တချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးပါဆိုပြီးတောင်းလာပါတယ်အီးမေးကပို့လာတဲ့သောရရှင်နောက်တစ်ယောက်ကတော့ February 14ရက်နေ့ Saint Valentine's Day အတွက်တချင်းလေးတစ်ပုဒ်လောက်တောင်းဆိုခြင်းပါတယ်။ဒီပြင်းနဲ့မကြီးဆောက်ရွာမှာနေတဲ့တိတ်ချရတဲ့တနာခိုင်အတွက်ဆိုင်ဆိုင်ခန့်လိုက်တဲ့တရွေစီတည်ဆူထားတဲ့အမြဲတမ်းယုံကြည်တဲ့တချင်းလေးထုတ်လွှင့်ပေးပါတယ်။သူကတော့မုံရွာစီးပွားရေးတက်ကသူဘောဂဗေဒအထူပြုတတိယနေ့ကျောင်းသာဖြိုးစီအောင်ဖြစ်ပါတယ်။ကိုဖြိုးစီအောင်ဒီပြင်းနဲ့ကတနာခိုင်အတွက်ချစ်တချင်းလေးတစ်ပုဒ်တောင်းဆိုလာတာဖြစ်ပါတယ်ရှင်။February 14ရက်နေ့မှာနှစ်စဉ်နှစ်တိုင်းကြာရောက်တဲ့ Saint Valentine's Day ချစ်သူများနေ့ဆိုတာချစ်သူဆောင်ရွက်တွေကြားမှာအချစ်မျိုးကိုပဲကန့်တတ်ထားတာမဟုတ်ပါဘူး။ကမ္ဘာတစ်ဝန်းကလူပေါင်းများစွာကလည်းသူတို့ရဲ့မိသားစုတွေမိတ်ဆွေတွေပေါ်မှာထားထားတဲ့ချစ်ချင်းမေတ္တာတွေကိုဖော်ပြပြောဆိုနေကြပါရဲ့။ American ပြည်အောင်စုမှာတော့အဲ့ဒီအထိမ်းအမှတ်နေ့မှာဆိုရင်ကလေးကျောင်းနေမှာတော့မှတငယ်ချင်းအချင်းချင်းတကြားလုံးလေး တွေအမတ်တရကပ်ပြားလေးတွေပေးတာမျိုးရှိပါတယ်။ဒီမိသားစုချင်းချင်းကြားချစ်သူတွေချင်းချင်းကြားလဲပန်းတွေနဲ့တခြားအမတ်တရပစ္စည်းတွေအတွက်သူတို့ပတ်စံဒေါ်လာတန်ပေါင်းများစွာသုံးစွဲပြီးတော့ချစ်ချင်းကိုဂုဏ်ပြုတဲ့အမတ်တရလက်ဆောင်လေးတွေပေးအပ်ကြတာဖြစ်ပါလေရှင်။ဘယ်မှာပဲမဆိုချစ်တယ်မေတ္တာထားတယ်ဆိုတာမင်္ဂလာတပါးပဲမလို့အခုလိုမျိုးချစ်ချင်းမေတ္တာကိုဖော်ပြတဲ့ဒလီလီကလည်းချစ်စရာဖြစ်ပါရဲ့နော်။ VOA တို့ရောရှင်အားလုံးအတွက်ချစ်ချင်းရဲ့နဲ့နေတင်းထုံပါလေလို့ဆုတောင်းပေးချင်ပါလေရှင်။나옛내가다내다내메모치다다치타바야플러스나야나세시모나마리올로데포비디산라포페페메메다포비메가치피암라다마모피치암라아피고테가뎨사비뇨잔바다내고샤레옌네모판라라바치
마이드나조시즌텐셋데발렌타인스데이치투미야네투시즌고나신게야라바디시즌고드닌라네메네파이라디오시즌마레뱌비톨륜베바레신아구로우시투앙미예삐드윈တဲ့သုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ဗမာလူများစုကတိုင်းရင်းသားလူနည်းစုတွေကိုနားလည်ကြရဲ့လားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြပေးမှာပါမိုင်အင်ချင်းနိုင်ကအကူအညီတင်ဆက်ပေးထားပါတယ်ရှင
်ပြီးခဲ့တဲ့ဖေဖော်ဝါရီ9ရက်နေ့ကမွန်ပြည်နယ်မော်လမြိုင်မြို့မှာမော်လမြိုင်နဲ့ချောင်းစုံမြို့နယ်ဘလူးကျွန်းကိုဆက်သွယ်မဲ့တန်လွင်တရားတိဆောက်ရေးစီမံကိန်းရုံးတာဝန်ရှိသူတွေဟာပြည်နယ်အဆင့်အစိုးရတာဝန်ရှိသူတွေလွတ်တော်အမတ်တွေကိုဖိတ်ကြားစာတစောင်ပေးပို့ခဲ့ပါတယ်ဖိတ်ကြားစာကတော့လက်ရှိသူတို့ဆောက်လုပ်နေတဲ့တန်လွင်တရားချောင်းစုံကိုဝန်ကြီးဌာနရဲ့လမ်းညွှန်ချက်အရဗိုလ်ချုပ်အောင်ဆန်းတရားလို့နာမည်ပေးမယ်ဆိုတဲ့အကြောင်းအဲ့ဒီအတွက်ဆိုင်းမုတ်တင်အခမ်းအနားကိုဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီ17ရက်နေ့မှာကျင်းပမှာဖြစ်တဲ့အတွက်တက်ရောက်ပေးဖို့ဖိတ်ကြားတာဖြစ်ပါတယ်ကုလမွန်ပြည်နယ်ကတရားကြီးတစ်စင်းကိုမွန်အမျိုးသားလက္ခဏာပါတဲ့နာမည်တစ်ခုခုမဟုတ်ပဲဗိုလ်ချုပ်အောင်ဆန်းရဲ့နာမည်မှဲ့ခေါ်မယ်ဆိုတဲ့သတင်းမီဒီယာတွေနဲ့ပြည်သူတွေစီပေါက်ကြားသွားပြီးနောက်လက်မခံကန့်ကွက်မယ်ဆိုတဲ့အတန်တွေထပ်ပေါ်လာပါတယ်ဒီလိုနဲ့ဖေဖော်ဝါရီ9ရက်နေ့အရောက်မှာတော့ပြည်နယ်ဝန်ကြီးချုပ်ကိုယ်တိုင်တန်လွင်တရားကြီးကိုဗိုလ်ချုပ်အောင်ဆန်းတရားလို့နာမည်ပေးမဲ့ကိစ္စဆိုင်းငံ့ထားမယ်ဆိုတဲ့အကြောင်းသတင်းထုတ်ပြန်တဲ့အစင်တီဖြစ်လာပါတယ်လက်တော်ဒုတိယကြေမြောက်27ရာစုပင်လုံညီလာခံကျင်းပဖို့နှီးကပ်လာခြင်းအချိန်နှီးကပ်လာတဲ့အတိုင်းအစင်မပြေမှုတွေမရေရာမသေးချာမှုတွေများနေခြင်းအခုလိုတိုင်းသားရေးရနဲ့ပတ်သက်တဲ့ပြဿနာတခုထွက်ပေါ်လာတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့တိုင်းသားစည်းလုံးညွှန်ရေးမှာဘာတွေများလိုအပ်နေသလဲဆိုတာဂုရပတ်ဆွေးနွေးတင်ပြသွားပါမယ
်ခုဆိုရင်ဒုတိယအကြိမ်မြောက်27ရာစုပင်လုံညီလာခံကိုလာမယ့် February 28ရက်နေ့မှာကျင်းပမယ်လို့ရက်သတ်မှတ်ပြီးသွားပါပြီဒါပေမဲ့ဒီညီလာခံကိုအားလုံးပါဝင်တက်ရောက်ကြပါမလားဆိုတာမသေးချာမရေရာသေးပါဘူးKIA ကချင်လက်နက်ကိုက်တပ်ဖွဲ့ဦးဆောင်တဲ့ UNFC ညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်ကောင်စီကတော့အရင်ပထမအကြိမ်ညီလာခံတုန်းကလိုလေးလာသူအဖြစ်ပဲထိတ်ကြားမယ်ဆိုရင်ဒီတကြိမ်တက်တော်မှာမဟုတ်ဘူးလို့ထုတ်ပြန်ကြေညာထားပါတယ်။ညီလာခံကိုတင်းပြေကြက်ပြေကိုယ်စားလှယ်အဖြစ်တယောက်ခွင့်ရဖို့ဆိုတာကလည်း NCA တတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ်မှာလက်မှတ်ရေးထိုးထားသူဖြစ်ဖို့လိုနေပါတယ်။ KIA ကောင်ဆောင်တဲ့ UNFC အဖွဲ့ဝင်တွေသိမကြခင်အချိန်အတွင်း NCA စာချုပ်မှာလက်မှတ်ထိုးလာပါမလားဆိုတာကတော့အတော့ကိုမျှော်လင့်စရာမရှိတဲ့ကိစ္စပါ။ဒါတင်ပဲလားဆိုတော့မကသေးပါဘူး။ပဋိပက္ခတွေရှော့ချဖို့ဆိုပြီးအစိုးရငြိမ်းချမ်းရေးကော်မရှင်ဟာ KIO အဖွဲ့ကိုတဖွဲ့ချင်းတွဲဆောင်ဖို့ကန့်လှမ်းခဲ့ပါသေးတယ်။ဒါကိုလည်း KIO အဖွဲ့ကပယ်ချထားတာပါ။အပြည့်ရထားတဲ့တိုင်းသားလက်နက်ကိုင်တွေနဲ့ကြုံရတာကလည်းနောက်ထပ်ပြဿနာတစ်ခုပါ။အဲ့ဒါကတော့ချင်းတီနယ်နဲ့ရခိုင်ပြည်နယ်မှာလူမျိုးအလိုက်ညီလာခံတွေကျင်းပဖို့ကိစ္စပါ။လက်ရှိမှာ27ရာစုပင်လုံညီလာခံအတွက်အကျိုးပြင်ဆင်တဲ့အနေနဲ့ကရင်လူမျိုးတစ်ခုကပဲညီလာခံကျင်းပပြီးစီးတာရှိပါတယ်။ဒီအတွက်ချင်းမျိုးသားတပ်ဦးကချင်းတီနယ်မှာလူမျိုးအလိုက်ညီလာခံတွေမကျင်းပဖြစ်ဘူးဆိုရင်ပင်လုံညီလာခံတက်မတက်စဉ်းစားရအောင်မယ်ဆိုပြီးပြောဆိုလာပါတယ်။အလားတူရခိုင်လက်နက်ကိုင်တပ်ဖွဲ့ ALP ကလည်းရခိုင်ပြည်နယ်မှာလူမျိုးအလိုက်ညီလာခံတွေကျင်းပပေးဖို့တောင်းဆိုနေပါတယ
်။တံတားနာမည်ပေးတဲ့ကိစ္စပြန်ကောက်ချင်ပါတယ်။တကယ်တော့တိုင်းသားဒေသမှာတည်ဆောက်တဲ့တံတားတွေမြို့သစ်တွေပန်းချံတွေအဆောက်အုံတွေကိုတိုင်းသားအမှတ်တင်ကြတဲ့နာမည်မပေးဘဲဗမာနာမည်တွေပေးနေတာအခုဒီချိန်ပထမဦးဆုံးမဟုတ်ပါဘူး။အရင်စစ်ဆေးရအဆက်ဆက်လက်ထက်တွေကတည်းကပါ။ကချင်ပြည်နယ်မှာနေကြီးနားနဲ့ဝိုင်းမော်ကိုဆက်သွယ်ထားတဲ့တံတားကိုဗလာမင်းထင်တံတားဆိုပြီးနာမည်ပေးထားပါတယ်။တခြားသောတံတားအစင်ပေါင်းများစွာမှလည်းနဝဒီတံတားဗန္ဓုလတံတားပုံမြတ်ထွန်းတံတားအစသဖြင့်ပေးခဲ့ကြပါတယ်။အရင်ဆရာနာရှင်ခေတ်ဆက်ဆက်ကဘာမှပြဿနာမတက်ခဲ့ပေမဲ့အခုတိုင်းရင်းသားစီးလုံးညီညွတ်ရေးကိုအကောင့်ထည့်ဖော်နေတဲ့ပြည်တွင်းညီညာရေးတည်ဆောက်ပြီးဖက်ဒရယ်ပြည်ထောင်စုကိုသွားမယ်လို့ကတိပြုထားတဲ့ဒေါ်ဆန်းစုကြည်ရဲ့ NLD အစိုးရစီလက်ထက်ကြမှကန့်ကွက်မှုပေါ်ပေါက်လာတာဖြစ်ပါတယ်။ တကယ်တော့တိုင်းသားချင်းချင်းတန်းတူရည်တူရှိရေးတူဖို့တူအသိမှတ်ပြုရေးကိစ္စမှာတံတားနာမယ်မြို့နာမယ်လမ်းနာမယ်မှက်ခေါ်နေတဲ့နေရာကြီးမှာပဲပြဿနာရှိနေတာမဟုတ်ပါဘူးတကယ်ကိုလူသားဖြစ်တည်မှုမှာအရေးကြီးတဲ့နာမည်အခေါ်ဝေါ်သတ်မှတ်မှုစာပေတင်ကြားခွင့်ဆိုင်ရာကိစ္စစတာတွေနဲ့ပတ်သက်ပြီးတော့လည်းမြန်မာနိုင်ငံမှာပြဿနာတွေအများကြီးရှိနေပါတယ
်အားလုံးသိကြပြီဖြစ်တဲ့အတိုင်းမြန်မာနိုင်ငံကကချင်ကရင်ကရင်နီချင်းမွန်ရခိုင်ရှမ်းနဲ့တိုင်းရင်းသားအားလုံးနီးပါးလောက်မှာသက်ဆိုင်ရာတိုင်းရင်းသားနာမည်မှတ်ခေါ်တဲ့ဒလေအစင်လာရှိပြီးသားပါဗမာလိုမောင်ဖြူမောင်နီမဟုတ်တလို့စောမောင်ဖြူမင်းမောင်ဖြူစိုင်းမောင်ဖြူလို့နာမည်ပေးလိုက်ရုံနဲ့လဲတိုင်းသားနာမည်ဖြစ်မသွားပါဘူးဒါပေမဲ့တိုင်းရင်းသားတွေရဲ့အဲ့ဒီလိုကိုယ်တိုင်းရင်းသားနာမည်မှတ်ခေါ်မှုဟာမွေးစည်းရင်သွင်းစဉ်ကတည်းကပြဿနာတက်ပါတယ်တချို့မွေးစည်းရင်ပေးသွင်းရတဲ့သားဖွားဆရာမတွေဟာတိုင်းရင်းသားအခေါ်ဝေါ်တွေကိုမကျွမ်းကျင်တယ်လို့တိအောင်လဲမကြိုးစားပဲမွေးစည်းရင်ထဲမှာကြုံတယ်လို့အဆင်ပြေတယ်လို့ထဲ့သွင်းတာမျိုးမြန်မာနိုင်ငံအနှံ့အပြားမှာရှိခဲ့ပါတယ်အလားတူကျောင်းနေအွယ်ကျောင်းအပ်တော်လဲတိုင်းရင်းသားကလေးငယ်တွေဟာတချို့ကျောင်းတွေမှာနာမည်ဖြည့်သွင်းမှုကိစ္စပြဿနာတက်ရပါတယ်။ကျောင်းအုပ်ဆရာဆရာမတချို့ဟာတိုင်းရင်းသားတွေရဲ့နာမည်အခေါ်ရခက်တဲ့ဆိုပြီးဗမာနာမည်ရေးသွင်းဖို့ဖိအားပေးတာမျိုးလုပ်လို့ရှိလို့ပါပဲ။ဒါဒီမကကျောင်းနေခွင့်ရလို့ကျောင်းတက်ရပြီဆိုလဲအဲ့ဒီတိုင်းရင်းသားကလေးငယ်ဟာအတန်းထဲမှာလူနည်းစုဖြစ်နေရင်သူ့မူရင်းတိုင်းရင်းသားနာမည်မခေါ်ကြပါဘူး။ကရင်လေးချင်းလေးရှမ်းလေးစသဖြင့်ခေါ်ရာမျိုးခံရတတ်ပါတယ်ဒီလိုမဖြစ်အောင်ဆရာဆရာမတွေကျောင်းအုပ်တွေကလမ်းညွှန်ပေးတာမျိုးအလွန်နှဲပါတယ်နောက်တစ်ခါမှတ်ပုံတင်လုပ်တဲ့အရွယ်မှတ်ပုံတင်နဲ့ရေးသွင်းတော့လဲဗမာထုံးစံမောင်တက်တာဦးတက်တာမတက်တာဒေါ်တက်တာခံရပြန်ပါတယ်ပြောရရင်တိုင်းရင်းသားတွေရဲ့ဖြစ်တည်မှုကိုစစ်အာဏာရှင်တွေတင်မကအောက်ခြေကဗမာလူများစုကြီးကပါနားမလဲတော့ပြဿနာတွေကိုဒီကနေ့အချိန်ထိမဖြေရှင်းနိုင်ဖြစ်နေရတာပ
ါမြန်မာနိုင်ငံမှာပြည်တွင်းညီညွတ်ရေးရဖို့တိုင်းသားချင်းချင်းတန်းတူညီမျှတဲ့ချစ်ခင်ရင်းနှီးမှုတည်ဆောက်နိုင်ဖို့ဆိုရင်အစိုးရခေါင်းဆောင်တွေတပ်မတော်နဲ့လက်နက်ကိုင်တိုင်းသားခေါင်းဆောင်တွေကြီးပဲညှိနှိုင်းနေလို့မရပါဘူးအခြားသောအဆင့်အသီးသီးနဲ့တိုင်းသူပြည်သားတွေအားလုံးထဲမှာလည်းတူဦးတူလေးစားဖို့တူရဲ့ယဉ်ကျေးမှုစာပေဒလိထုံးနှန်းတွေကိုတူကလေးစားသမှုရှိဖို့အထူးသဖြင့်လူများစုပမာတိုင်းရင်းသားကအခြားလူနည်းစုတိုင်းသားတွေကိုနားလည်ဖို့အများကြီးစ조사အားထုတ်ကြရပါဦးမယ်။ဒါမှသာငြိမ်းချမ်းသာယာတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ဆိုတာဟာအိမ်မက်သက်သက်ပြောစကားသက်သက်မဟုတ်ပဲတကယ်လက်တွေ့အကောင်အထည်ပေါ်လာနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့သက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီနှစ်ချစ်သူများနဲ့ထူးထူးခြားခြားအစီအစဉ်တစ်ခုကတော့ပိုဟာတွေကိုအချစ်သက်သေဖြစ်ကိုချစ်သူဒါမှမဟုတ်ကိုမကြိုက်တဲ့သူတွေရဲ့နာမည်ပေးနိုင်တဲ့အစီအစဉ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုညူယော့မြို့ Times Square မှာချစ်သူများနဲ့အထိမ်းအမှားဖြစ်အသေးပုံစံရှိတဲ့အမှုပညာလက်ရာတစ်ခုကိုပြသထားပါတယ်။အခုလိုထူးခြားဆန်းပြသတင်းတွေကိုမက်ကင်ပြူထွေးနဲ့ကိုငင်းချင်းတို့ကတင်ပြပေးပါလိမ့်မယ်ရှင
်။ဒီနေ့ဖိလစ်တိုင်းနေ့ချစ်သူများနေ့ထူးခြားခြားအစီအစဉ်တစ်ခုကတော့ပိုဟက်ထရီကိုအချစ်သက်တွေအဖြစ်ကိုချစ်သူဒါမှမဟုတ်ကိုမကြိုက်တဲ့သူတွေရဲ့နာမည်ပေးနိုင်တဲ့အစီအစဉ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ် Evansville ကဝက်ဆယ်မန်ဝုဒ်တဘာဝပြတိုက်မှာအခုလိုအစီအစဉ်ကိုလှုပ်ဆောင်နေတာပါ။အမေရိကန်ဒေါ်လာ10ဒေါ်လာလှူဒန်းလို့ရှိရင်ကိုချစ်သူဒါမှမဟုတ်ကိုမကြိုက်တဲ့သူရဲ့နာမည်ကိုပိုဟက်ကိုပေးထားတဲ့အကြောင်းသက်သေခံလက်မှတ်ထိုးပေးမှာဖြစ်ပါတယ်။ဆာရွက်ပေါ်မှာတော့မာရာဂက်စကာပိုဟာတကောင်ကိုသူတို့ရဲ့နာမည်ပေးထားတဲ့အကြောင်းရေးသားထားပါတယ်။ဒေါ်လာ40လူတန်းမယ်ဆိုရင်တော့ပိုဟာတွေကိုနာမည်ပေးလို့ရမယ့်အပြင်ပိုဟာပုံစံချောကလက်တစ်ပူရမှာဖြစ်ပြီးတော့သူတို့ရဲ့နာမည်တွေကိုဒီပြတိုက်မှာကပီးရေးထိုးပေးထားမှာပါ။ဒီအလူငွေတွေကိုပိုဟာတွေထိမ့်သိမ်းဆောက်ရှောက်ဖို့အတွက်အသုံးပြုသွားမှာပါ။ဒီအစီအစဉ်ဟာအရန်ကိုလူကြိုက်များပြီးတော့လူတွေဟာသူတို့ရဲ့ရီစာဟောင်းတွေရောက်ခမကြီးတွေရဲ့နာမည်တွေကိုပေးကြတယ်လို့ဒီစင်တာကတာဝန်ရှိသူတူကပြောပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့က Times Square မှာတော့ချစ်သူများနေအထိုင်းအမှန်ဖြစ်အသေးပုံစံရှိတဲ့အမှုပညာလက်ရာတစ်ခုကိုပြသထားပါတယ်။ဒိုင်ချောင်းလေးတွေကိုဒေါင်းလိုက်စိုက်ထူထားတာဖြစ်ပြီးတော့အဲ့ဒီဒိုင်တွေပေါ်မှာပန်းရောင်တွေခြေတားထားတာဖြစ်ပါတယ်။ဒီပန်းရောင်အစိပ်ပိုင်းတွေကတော့နယူးယောက်မြို့မှာနေထိုင်တဲ့ရွှေပြောင်းအခြေချရာသူတွေရဲ့နိုင်ငံတွေကိုကိုးစားပြုတာဖြစ်ပါတယ်။ Times Square Alliance အဖွဲ့ကကြပြာဆန်ပြီးအများပြည်သူကြည့်ရှုနိုင်တဲ့အမှုပညာလက်ရာတစ်ခုဖန်တီးဖို့ဖိတ်ခေါ်ခဲ့တာပါ။ဒီလက်ရာကိုဖန်တီးခဲ့သူရာထရော့ပ်က We were stranger once to ငါတို့ဟာတစ်ချိန်လုံးကဒဇင်းတွေပါပဲဆိုတဲ့ခေါင်းစဉ်ပေးထားတဲ့သူ့လက်ရာဟာသမ္မတဒေါ်နယ်ထရန့်ရွေးကောက်ပွဲအနိုင်ရခဲ့တဲ့အတွက်ဖန်တီးပစ်ခဲ့တာလို့ပြောပါတယ်။ဒါဟာရွေးကောက်ပွဲမဲဆွယ်စဉ်မှာကြားခဲ့ရတဲ့စကားတွေဖြစ်တဲ့နေဆက်တတိုင်းတွေမွတ်စလင်တွေကိုဖတ်ပုံတင်မဲ့ကိစ္စတွေကိုကြားရတိုင်းမှာသတိထားရမဲ့ကိစ္စတွေအဖြစ်ဖော်ပြတဲ့နည်းလမ်းတစ်ခုလည်းဖြစ်ပါတယ်။ဒီအမှုပညာရုပ်ထုဟာနယူးယောက်ကမတူကွဲပြားမှုတွေဟာအင်အားတွေဖြစ်တယ်ဆိုတာသတိပေးတဲ့အနေနဲ့ဖန်တီးထားတာလည်းဖြစ်ပါတယ်ခင်ဗျာ
။ဒီနေ့ချစ်သူများလေးနောက်ထပ်ထူးခြားမှုတစ်ခုကတော့အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်ဒီထရိုက်တိရိစ္ဆာန်ရုံကတိရိစ္ဆာန်လေးတွေအတွက်ချစ်သူများလေးအထိတ်အမှတ်အစားအသောက်လေးတွေကိုကျွေးမှုတာဖြစ်ပါတယ်။အသေးပုံရှိတဲ့အသားတုံးလေးတွေကိုဝင်းပလေးတွေကိုကျွေးသလိုအသေးပုံရေခဲချောင်းတွေကိုတော့ပိုလာဝတ်ဝင်တဲ့တခြားသတိဆန်လေးတွေကိုကျွေးပါတယ်။ပင်ကွင်းလေးတွေအတွက်လည်းအထူးစည်းချဲထားတဲ့ကြောက်တုံးလေးတွေကိုဖန်တီးပေးခဲ့တာပါ။ဒီကြောက်တုံးလေးတွေကိုပင်ကွင်းအထီးကသူနှစ်သက်သဘောကျတဲ့သူကိုလက်ဆောင်အဖြစ်နဲ့ပေးတဲ့အခါမှာသုံးပါတယ်။ Detroit သတိဆန်ရုံရဲ့အသေးပုံပွဲတော်တစ်စိတ်တစ်ပိုင်းအဖြစ်အခုလိုဖန်တီးမှုတွေကိုလုပ်ခဲ့တာလည်းဖြစ်ပါတယ်ရှင်။
သူကြားဆံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်တော်ရရှင်များရှင်ပြည်내တိုင်းဝင်ကြီးချုပ်တွေကိုလူထုကခိုင်းကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောထားပါတယ်လက်ရှိပြည်내တိုင်းဝင်ကြီးချုပ်တွေဟာသူတို့အရင်ကပြည်내တိုင်းဝင်ကြီးချုပ်တွေထက်ပိုကောင်းတယ်လှုပ်ရည်ကန့်ရည်ပိုတာတယ်လို့ VOA တော်ရရှင်တွေကမြင်ကြပါသလားကိုပြည်နယ်ကိုတိုင်းကဝင်းကြီးချုပ်အသီးသီးရဲ့ခုချိန်ထိဆွမ်းဆောင်ရေတွေအပေါ်မြင်တွေ့သိရှိထားသမျှအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ကြည့်ကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားနိုင်ပါတယ်ကိုဆွေးနွေးခြင်းတော်ကိုစာသားနဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးတော့ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5 လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုတော်ဒါရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်
။အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့တော်ဒါရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးပါမယ်ရှင်။
မြောက်ကိုရီးယားကအမည်မသိတဲ့ပေတင်းတပ်ဒုံးကျည်တစ်စင်းတင်းင်းခနေနဲ့မနဲ့ဆော့ပိုင်းမှာဂျပန်ပင်လယ်ထဲကိုပစ်ခတ်ပါတယ်။ဒုံးကျည်ပစ်ခတ်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားအစိုးရကကြေညာချက်မထုတ်ပါဘူး။ဒါပေမဲ့ကျွမ်းကျင်သူတို့ကတော့ဂျပန်နိုင်ငံတွင်းကပစ်မှတ်တွေကိုရောက်နိုင်စွမ်းရှိတဲ့တန်လားပြည်ဒုံးကျည်တစ်စင်းဆန်းသက်ပစ်လုပုံရတယ်လို့ပြောဆိုကြပါတယ်။ဂျပန်ပင်လယ်ပြင်တွင်းကိုမြောက်ကိုရီးယားတို့ပေတင်းတပ်ဒုံးကျည်တစ်စင်းပစ်လုခဲ့တာဟာလုံးဝတည်ငင်းခံနိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းပြီးခဲ့တဲ့သတင်းဘက်ကအာဏာပိုင်တို့ရဲ့စီးနင်းရှာဖွေမှုတွေအတွင်းတရားမဝင်ရွှေ့ပြောင်းနေထိုင်သူယာနေချီဖမ်းဆီးခံရပါတယ်။ဖမ်းဆီးမှုတွေကအမေရိကန်သမ္မတထရန့်လက်မှတ်ရေးထိုးထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်နဲ့မပတ်သက်ဘူးလို့အာဏာပိုင်တို့ကပြောပါတယ်။ဥပဒေချိုးဖောက်တဲ့တရားမဝင်နေထိုင်သူတွေကိုနှိမ်နင်းတာကရွေးကောက်ပွဲဂရီကဝတ်ကိုအကောင့်ထဲဖော်ထားတာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကတော့ဒီကနေ့တင်းင်းကနေနဲ့မနက်ပိုင်း Twitter စာမျက်နှာကနေရှင်းသားထားပါတယ်။တနင်္ဂနွေလုံးအပြစ်ခတ်ရာဆေးရေးစာချုပ် NCA မှာတိုင်းရင်းသားလက်နက်ကိုင်တွေအားလုံးလက်မှတ်ရေးထိုးကြဖို့ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်။မြမငင်းချမ်းရေးကိုမလိုလားသူတွေရှိပေမဲ့လည်းညီညွတ်မှုနဲ့အခက်အခဲတွေကိုကျော်လွှားနိုင်မှာဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ကမ္ဘောဒီးယားအတိုက်ခံပါတီရဲ့ဩဇာကြီးတဲ့ခေါင်းဆောင်ဆမ်မရန်စီရဲ့ပါတီကနှုတ်ထွက်စာကိုပါတီအလို့အမှုဆောင်အဖွဲ့ကဒီကနေ့လက်ခံလိုက်ပြီးပါတီညီလာခံမကျင့်ပနိုင်ခင်အထိဒုတိယအကြီးအကဲခမ်ဆိုခါကပါတီရဲ့ယာယီခေါင်းဆောင်အဖြစ်တာဝန်ယူမှာဖြစ်ပါတယ်
။တရင်အချင်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Vital Sonyan ဖြစ်ပါတယ်။ကျွန်မရှားပေါင်ပါ။ VOA American အသံတနင်္ဂနွေနေ့ညမြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တနင်္လာနေ့မနေ့6:00ခွဲကနေ9:00အထိထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့ Line Meter 30-40-49-50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.